Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အတန်းကနေ2024ခုနှစ်နိုဝင်ဘာ25ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်နေပါပြီခင်ဗျာဒီအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်းလွှင့်ပေးနေပါတယ်ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်စံကြော်ပ
ါဟုတ်ကဲ့မင်္ဂလာပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့လေဘနွန်နိုင်ငံဘေရုတ်မြို့တောင်ပိုင်းကိုအစ္စရေးကလေကြောင်းကတိုက်ခိုက်ပါတယ်မြန်မာနိုင်ငံကတရားမဝင်ကျွန်းတစ်တွေဝယ်ယူအသုံးပြုတဲ့ Britain Company ဒဏ်ငွေအရိုက်ခံရပါတယ်မြန်မာနိုင်ငံ online ရာဇဝတ်ကိန်းကနေနိုင်ငံသား39ဦးထန်းနိုင်ငံကိုထွက်ပြေးလွတ်မြောက်လာကြပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုကိုစံကျော်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
သတင်းတွေပြီးတဲ့နောက်မှာတော့ရန်ကုန်ကပေးပို့လာတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါရန်ကုန်ကပေးပို့လာတဲ့ရှမ်းမြောက်ဒေသကသတင်းမှဆိုရင်တော့
ကွန်ကီစီတဲ့ဘာကူမမပီးအဆုံးမဲဟွာတီရှူးတော့မှယူလွာရအောင
်အပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တွေ့ဆုံမေးမြန်းခန်းအပတ်စဉ်စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်အောင်သတင်းလောရီကိုတင်ဆက်ပေးဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကျွန်တော်စံကျော်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
လေဘနွန်နိုင်ငံဘေရုတ်မြို့တောင်ပိုင်းမှာရှိတဲ့စင်ကြေဘုံအရောက်ကိုအစ္စရေးကဒီကနေ့နိုဝင်ဘာလ25ရက်နေ့မှာလေကြောင်းကနေတိုက်ခတ်ခဲ့ပါတယ်ဒါဟာဒေသခံတွေဘေးကင်းရာကိုထွက်ခွာသွားကြဖို့အစ္စရေးကသတိပေးချက်ထုတ်ပြန်အပြီးမှာတိုက်ခိုက်တာလည်းဖြစ်ပါတယ်ဟာရက်ဂရိတ်အရာမှာဟက်ဇ်ဘူလာစစ်တေးကြော်တွေလှုပ်ရှားနေတာကြောင့်ဒေသကနေထွက်ခွာပေးကြဖို့အစ္စရေးကသတိပေးချက်ထုတ်ပြန်အပြီးမကြခင်မှာပဲလေကြောင်းကနှစ်ကြိမ်တက်ခတ်ခဲ့တာမှာမိခိုးလုံးတွေတက်လာတာကိုတွေ့ကြရတယ်လို့ဆိုပါတယ်ဟက်ဇ်ဘူလာအဖွဲ့ရဲ့ကိုယ်ကဲရေးဌာနချုပ်ကိုပြစ်မှတ်ထားတက်ခိုက်တာလို့လည်းအစ္စရေးစစ်တပ်ပြောခွင့်ရကပြောပါတယ်အစ္စရေးရဲ့တိုက်ခတ်မှုကြောင့်ဘေရုတ်မြို့တော်မှာလူ29ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုလက်စားချေတဲ့အနေနဲ့ဟက်ဇ်ဘူလာအဖွဲ့ကအစ္စရေးကိုရော့ကက်တွေအပါအဝင်ပြစ်ခတ်မှုပေါင်း250လောက်လုပ်ခဲ့ပြီးနောက်တစ်ရက်မှာအစ္စရေးကအခုလိုလေကြောင်းကနေတိုက်ခိုက်တာပါဟီဇူလာအဖွဲ့ကပြစ်လိုက်တဲ့ဒုံးကျည်တချို့ဟာအစ္စရေးနိုင်ငံရဲ့အတွင်းပိုင်းတယ်လီဗီမြို့ကိုရောက်ရှိခဲ့ပြီးလူ5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်အစ္စရေးကဟီဇူလာအဖွဲ့အကြအပြစ်ခတ်ရစေးသဘောတူညီချက်ရဖို့အမေရိကန်ကဥဆောင်အစိုးပြုထားတာတွေကိုလေဘနွန်အစိုးရကရောဟီဇူလာအဖွဲ့ကပါလက်ခံထားကြပေမဲ့စစ်ဆင်ညှိနှိုင်းမှုတွေဆက်လုပ်နေကြရဆဲဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနဲ့အရှေ့လယ်ပိုင်းဒေသကစစ်ပွဲတွေမှာအဆုံးဖြတ်ပေးမယ့်အဆင့်ကိုရောက်ရှိလာနေပြီးအမေရိကန်မှာအစိုးရအပြောင်းအလဲမဖြစ်ခင်တန်တမာရေးအရာဖြည့်ရှင်းဖို့ဖိအားတွေတိုးလာနေချိန်မှာပဲကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံကြားရေးဝန်ကြီးတွေအီတလီနိုင်ငံမှာဒီကနေ့တွေ့ဆုံကြပါတယ်အမေရိကန်၊ဗြိတိန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်9နိုင်ငံကထိပ်တန်းတန်တမာတွေရဲ့ရောမမြို့အနီးကအစည်းအဝေးမှာအဓိကဆွေးနွေးမယ့်ကိစ္စတွေထဲဂါဇာဒေသနဲ့လေဘနွန်နိုင်ငံမှာအပြစ်ခတ်ရစဲရေးအဓိကပါဝင်မှာပါ။နှစ်ရက်ကြာ G7 အစည်းအဝေးပထမနေ့ဖြစ်တဲ့ဒီကနေ့မှာတော့ Saudi Arabia, Egypt, Jordan, UAE နဲ့ကာတာနိုင်ငံတို့ကနိုင်ငံကြားရေးဝန်ကြီးတွေအပြင်အာရပ်အဖွဲ့အချုပ်အကြီးအကဲလည်းပါဝင်တက်ရောက်ပါတယ်။ဂါဇာဒေသနဲ့လေဘနွန်မှာအပြစ်ခတ်ရစဲရေးသဘောတူညီချက်ရအောင်ကြိုးပမ်းမှုတွေကိုအထောက်အကူဖြစ်စေဖို့မိတ်ဖက်တွေနဲ့ဆွေးနွေးမှာဖြစ်ပြီးဒေသခံပြည်သူတွေကိုထောက်ပံ့ဖို့နဲ့ဒေသတွင်းတည်ငြိမ်မှုအတွက်ခိုင်မာတဲ့နိုင်ငံရေးအခြေအနေတည်ပေါ်ပေါက်ရေးဆွေးနွေးကြမှာဖြစ်ကြောင်းလဲအီတလီနိုင်ငံသားကြီးဌာနကပြောပါရခင်ဗျာ
ဒရရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲ၃နှစ်နေပါကြာလာတဲ့အချိန်မှာလက်နက်မျိုးစုံကိုတိုးမြင့်အသုံးပြုလာနေတဲ့အပေါ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအဆူဆူရည်နေကြောင်းသူ့အဆိုအသစ်မှာအမျိုးသားလူညုံရေးအကြံပေးဖြစ်အဆူပြုခံထားရတဲ့မိုက်ကယ်ဝဲလ်စ်ကပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံအခြေပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမှာရုရှားတပ်ဖွဲ့တွေရှေ့မတွန်းနိုင်အောင်လက်ရှိသမ္မတဂျိုးဘိုင်ဒန်အစိုးရကယူကရိန်းကိုမြေမြုံပိုင်းနဲ့အုံပြုခွင့်ပေးလိုက်တာဟာပထမကမ္ဘာစစ်တုန်းကအခြေအနေတွေနဲ့အလားတူတူနေတယ်လို့လက်ရှိဖလော်ရီဒါပြည်နယ်ကိုစားပြုလွှတ်တော်အမတ်တဦးဖြစ်တဲ့မိုက်ကယ်ဝဲလ်စ်ကမနေ့တနင်္ဂနွေနေ့ကပြောပါတယ်ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တွေဟာစစ်ပွဲဆုံးသတ်ရေးကိုဥတီစေတဲ့ဘောင်အတွင်းကပဲဖြစ်တင်တယ်လို့လည်းသူကပြောပါတယ်ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေအကြားအဓိကတိုက်ပွဲတွေဖြစ်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသပြောင်းလဲလာနေတဲ့စစ်ပွဲအခြေအနေကြောင့်အမေရိကန်ကမြေမြုံပိုင်းနဲ့ယူကရိန်းကိုပို့ပေးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြီးခဲ့တဲ့သတင်းပတ်တွင်းမှာပြောခဲ့တာပါရုရှားဘက်ကတင်ကားတွေအစားစစ်သားတွေကထိုးစစ်ကိုရှေ့ဆုံးကနေဥဆောင်ဖော်ဆောင်နေတဲ့အတွက်ဒါကိုဟန်တားနိုင်ဖို့ယူကရိန်းအနေနဲ့မြေမြုံပိုင်းလိုထိရောက်တဲ့လက်နက်တွေလိုအပ်တယ်လို့ဝန်ကြီး Austin ကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းအွန်လိုင်းရာဇဝတ်ဂိုင်းတွေရှိရနေပြီးတော့ထိုင်းနိုင်ငံဘက်ကနိုင်ငံသား39ဦးထွက်ပြေးလွတ်မြောက်လာတာမှာသူတို့ဟာလူမှောင်ခိုကူးခန့်သူတွေလားဆိုတာကိုထိုင်းတာဝန်ရှိသူတွေကစစ်စစ်နေပါတယ်မြန်မာနိုင်ငံအတွင်းအွန်လိုင်းကနေငွေကြေးလိမ်လည်တဲ့အဖွဲ့တွေအများအပြားပေါ်ပေါက်ခဲ့တာမှာနိုင်ငံသားတွေကိုလူမှောင်ခိုဂိုင်းတွေကတဆင့်တင်သွင်းပြီးအာဓမ္မခိုင်းစေမှုတွေရှိနေတယ်လို့ဆိုပါတယ်အဲ့ဒီနိုင်ငံသားတွေကပဲသူတို့အချင်းလူမျိုးအချင်းချင်းအလုလာလုကြဖို့ဖျားယောင်းတွေးဆောင်ခေါ်ယူတာတွေလည်းရှိခဲ့ကြတယ်လို့ဆိုပါတယ်တီးလင်ကနီပေါ်မလေးရှားနဲ့ရုရှားနိုင်ငံသားတွေဟာထိုင်းနိုင်ငံတခိုင်တဲ့ကိုအုပ်စုလိုက်ဖြတ်ကျော်ဝင်ရောက်လာကြတယ်လို့မဲဆောင်မျိုးရဲမှူးကြီးပတ်တဲ့ရုပ်ခွန်ပတ်ချာက AFP သတင်းဌာနကိုပြောပါတယ်သူတို့ဟာထိုင်းနိုင်ငံမဲဆောင်မျိုးတစ်ဖက်ကမ်းမှာရှိတဲ့မြန်မာနိုင်ငံမြောက်ပြည်မျိုးကနေဝင်ရောက်လာကြတာလို့ဆိုပါတယ်မြန်မာနိုင်ငံကအွန်လိုင်းရာဇဝတ်ဂိုင်းတွေမှာပိတ်မိနေတဲ့သူတို့နိုင်ငံသား32ဦးကိုကူညီကယ်ထုတ်ပေးဖို့ဘန်ကောက်မြို့မှာရှိတဲ့တီးလင်ကတန်ယုံကထိုင်းအနာဘိုင်တွေထံမြစ်တာရပ်ခံထားတယ်လို့ရဲမှူးကြီးကပြောပါတယ်အခုထွက်ပြေးလွတ်မြောက်လာသူတွေတဲ့အဲ့ဒီတီးလင်ကတီးလင်ကနိုင်ငံသား32ဦးအပြင်နီပေါ်နိုင်ငံသား5ဦးမလေးရှားနဲ့နိုင်ငံရုရှားနိုင်ငံသား2ဦးစီပါဝင်ပြီးစုစုပေါင်း39ဦးဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုကြပါတယ်ခင်ဗျာ
မာ
ကွန်ကစ်ပြီးတဲ့ဘာတစ်ခုမှမတင်냐အဲ့ဒီစားတော့ကုန်လေရောအဆုံးပဲဟိုအဖြစ်ရှိတော့မှယူလွာရအောင်
အဲ့တော့ကျွန်တော်ပါဖတ်ရမယ်အခုယူကရိန်းဖတ်လိုက်မယ်ယူကရိန်းဖတ်လိုက်
ညမခယူကေနိုင်ငံကဇင်ခံတင်မော့တွေဆောက်လုပ်တဲ့နာမည်ကြီးကုမ္ပဏီတစ်ခုကိုတင်သွင်းခွင့်တားမြစ်တဲ့မြန်မာနိုင်ငံကကျွန်းတစ်ကိုဝယ်ယူအသုံးပြုမှုနဲ့ပောင်ဝေ3သိန်းခွဲကျော်ဒဏ်ကြေးနဲ့တင်ဆက်မှုတွေလုပ်ဖို့တရားရုံးကအမိန့်ချလိုက်ပါတယ်ယူကေနိုင်ငံနောက်တောင်ပိုင်းဒေါ်ဆက်ခိုင်ပူလ်ကန်ဂျီမြို့မှာအခြေစိုက်တဲ့Sansika International Limited အနေနဲ့ Twin Kong ဥပဒေချိုးဖောက်မှုတွေအတွက်ဒဏ်ငွေအဖြစ် Sterling Pound 2,400 အပြင်တန်ဘိုးပောင်ငွေ 68,000 နီးပါးရှိတဲ့ပစ္စည်းတွေပါသိမ်းယူဖို့နဲ့တရားစွပ်စုကပောင် Sterling 9,100 နဲ့ထိခိုက်နှနာကြေးပောင် Sterling 190တွေကိုပေးအပ်ဖို့တောက်ကြံတွေကပဲစီရင်ချက်ချလိုက်တဲ့အကြောင်းအမှုကိုစတင်ထုတ်ဖော်ခဲ့တဲ့လန်ဒန်မြို့အခြေစိုက်သဘာဝပတ်ဝန်းကျင်ထင်းထင်းဆော့ဆော့ရေးအဖွဲ့ EIA ကဒီကနေ့နိုဝင်ဘာလ25ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံကနေတရားမဝင်ကျွန်းတစ်တွေတင်သွင်းတဲ့အသုံးပြုမှုအတွေ့2018ခုနှစ်ကတရားရုံးမှာစတင်တရားဆွဲဆိုခဲ့တဲ့ EIA အဖွဲ့ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးဒါဟာမြန်မာနိုင်ငံကတင်သွင်းတဲ့ကျွန်းတစ်တွေကိုအသုံးမပြုဖို့သူတို့ရဲ့ကြိုးပမ်းဆောင်ရွက်မှုမှာသမိုင်းဝင်စီရင်ချက်တစ်ခုဖြစ်တယ်လို့ပြောပါတယ်ဗြိတိန်နိုင်ငံ EU အဖွဲ့တွေကနေခွဲထုတ်ခဲ့ပြီးတဲ့နောက်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေအရသူတို့အနေနဲ့ပြစ်မှုရှိကြောင်းဆန်းစီကာကုမ္ပဏီကအစောပိုင်းမှာဝန်ခံထားပြီးဖြစ်ပါတယ်ကုမ္ပဏီနေနဲ့မြန်မာနိုင်ငံကကျွန်းတစ်တွေအပါအဝင်အာဖရိကတိုက်ကတစ်မှာအမျိုးအစားတွေပေါင်စတာလင်6000ဘိုးဝယ်ယူတင်သွင်းခဲ့တယ်လို့ဝန်ခံထားပါတယ်အခုတရားရုံးရဲ့ဆုံးဖြတ်ချက်ဟာကုမ္ပဏီပေါ်တင်ထားတဲ့စွဲချက်17ချက်ပေါ်အခြေခံပြီးချမှတ်ခဲ့တာဖြစ်ပေမဲ့ကုမ္ပဏီဘက်ကတခြားကျူးလွန်ထားတာတွေအများအပြားရှိနေသေးတယ်လို့တရားသူကြီးကပြောပါတယ်ဝန်ထမ်း2000ရှိတဲ့ Sansika International ဟာဒေါ်ဆက်ခရိုင်အတွင်းအလုပ်ကအများဆုံးခန့်ထားတဲ့ကုမ္ပဏီဖြစ်ပြီးသူတို့ဟာကမ္ဘာမှာအကောင်းဆုံးစက်တပ်ဇင်ခံရုပ်လေတွေထုတ်လုပ်တဲ့ကုမ္ပဏီဖြစ်ကြီးညာရောင်းချနေတာလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမိုင်းလက်နဲ့ထုတ်လုပ်အသုံးပြုမှုတွေကိုရတန်ဘိုပုံရဟန်းမင်းကြီးနဲ့ကုလသမဂ္ဂအကြီးအကဲတို့ကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်ကမ္ဘာတစ်လွှားမိုင်းလက်နဲ့အသုံးပြုမှုတွေတိုးလာနေချိန်မှာပဲကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့မြေမြုပ်မိုင်းအသုံးပြုမှုတာစီနိုင်ငံတကာပဋိညာဆိုင်ရာပြင်ဆင်မှုအကြိမ်ကြီးလာခံကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတင်စကားပါလိုက်တာပါမြေမြုပ်မိုင်းအသုံးပြုမှုတာစီနိုင်ငံတကာပဋိညာကနေဒါနိုင်ငံကညီလာခံမှာစတင်ချမှတ်ခဲ့တာနှစ်ပေါင်းအစိတ်ရှိလာခဲ့ပေမဲ့ပြန်လည်အသုံးပြုနေတာတွေသတ်မှတ်ချက်ကိုမလန့်နိုင်နိုင်တာတွေလည်းရှိနေပါတယ်တက်ဆိုင်ရာနိုင်ငံတွေအနေနဲ့သတ်မှတ်ထားတဲ့စီမင်းတွေကိုလိုက်နာကြဖို့တစ်ချိန်တည်းမှာပဲစာနာမှုနဲ့ဖွံ့ဖြိုးဆိုင်ရာဘဏ္ဍာရေးနဲ့တခြားအထောက်အကူတွေပေးကြဖို့လည်းအတွင်းမှူးချုပ်ကတိုက်တွန်းထားပါတယ်နိုင်ငံပေါင်း164နိုင်ငံပါဝင်တဲ့သဘောတူညီချက်မှာနောက်ထပ်တခြားနိုင်ငံတွေလည်းပူးပေါင်းပါဝင်ကြဖို့လည်းပြောခဲ့ပါတယ်ပုံရံမင်းကြီး Francis ကညီလာခံကိုပေးပို့တဲ့တောင်းလာမှာတော့မြေမြုပ်မိုင်းတွေနဲ့ကိုယ်တိုင်ဖောက်ခွဲတဲ့ဖောက်ခွဲပစ္စည်းတွေအုံပြုမှုတွေတိုးလာနေပြီးလူသက်လက်နက်တွေကြောင့်အရက်သားတွေအထူးသဖြင့်ကလေးတွေဆိုးဆိုးရွားရွားဒုက္ခရောက်နေကြတယ်လို့လည်းဖော်ပြခဲ့တာပါသဘောတူညီချက်မှာမပါဝင်ကြသေးတဲ့တိုင်းပြည်တွေပူးပေါင်းပါဝင်ကြဖို့နဲ့မြေမြုပ်မိုင်းထုတ်လုပ်အုံပြုမှုတွေကိုချက်ချင်းရပ်ဆိုင်ဖို့လည်းပုံရံမင်းကြီးကတောင်းဆိုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံလက်နက်ကိုင်တိုက်ပွဲတွေအဆုံးသတ်ပြီးငြိမ်းချမ်းရေးအတွက်သက်ဆိုင်သူတွေအားလုံးဆွေးနွေးဖြည့်ရှင်းကြဖို့အမျိုးသားနဲ့အထိတ်မှအဖြစ်ပိုဟမ်မီဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ရေရှည်တည်မြဲမဲ့ငြိမ်းချမ်းရေးရရှိဖို့ရိုးရိုးသားသားနဲ့အားလုံးပါဝင်တဲ့ဆွေးနွေးမှုတွေအတွက်လမ်းဖွင့်ကြဖို့ပိုဟမ်မီကြီးကတိုက်တွန်းလိုက်ကြောင်းဗာတီကန်ကျောင်းတော်ကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာအမျိုးသားအောင်ပွဲနေ့အဖြစ်သတ်မှတ်ထားတဲ့1920ပြည့်နှစ်ကျောင်းသားသပိတ်ကနေတိုင်းပြည်လွတ်လပ်ရေးနဲ့ဒီကနေ့အချိန်မှရရှိဖို့ကြိုးပမ်းနေကြတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်လမ်းကြောင်းပေါ်ကိုရောက်ဖူးခဲ့တာကိုလည်းပုံဟမ်းကြီးကထဲသွင်းမိန့်ကြားခဲ့ပါတယ်။ပြည်ပခန့်တွေကြောင့်ဒုက္ခရောက်နေကြသူတွေအထူးသဖြင့်ကလေးငယ်တွေတက်ကြီးရွယ်အိုတွေနာမကျန်းသူတွေလိုထိလွယ်ရှလွယ်ပုံကိုယ်တွေဒုက္ခသည်တွေနဲ့ရိုဟင်ဂျာတွေအတွက်စာနာကြောင်းလည်းပြောပါတယ်မြန်မာပြက်ကတိအရာတစောင်းမုံလာပြီကျော်10ရက်နေ့ဒီကနေ့ကြာရောက်တဲ့အမျိုးသားအောင်ပွဲနေ့အဖြစ်မြန်မာနိုင်ငံဒေသတချို့မှာတက်ကြွလှူရှားသူတွေကဆေးရနာရှင်စန့်ကျင်ရေးကန့်ကွက်ဆန္ဒပြလှူရှားမှုတွေတချို့လည်းရှိခဲ့ပါတယ်မြန်မာစစ်ကောင်စီအကြီးအကဲရဲ့အမျိုးသားနေတဝန်လာမှာတော့လက်နက်ကင်ပဋိပက္ခတွေကြောင့်ပညာရေးမှာထိခိုက်မှုတွေကြုံနေရတဲ့အပေါ်အတိုက်ခံလက်နက်ကင်အဖွဲ့အစည်းတွေကိုအပြစ်ဖို့ထားပါတယ်အမျိုးသားညီညွတ်ရေးဆွေးရအညီယူကြီးကတော့အမျိုးသားနေလှုပ်ရှားမှုစတင်ခဲ့တဲ့ဖြစ်ရဟာတော်လှန်ရေးနှိုးကြားမှုနဲ့အသိရှိဖို့တိုက်တွန်းခဲ့တာပါအမျိုးသားနေအထိတ်မှအဖြစ်နိုင်ငံတကာတန်ယုံတွေကလည်းကြေညာချက်တွေထုတ်ပြန်ခဲ့ကြပြီးဥရောပသမ္မတ EU ကတော့မြန်မာပြည်သူတွေရဲ့စီးလုံးညီညွတ်မှုနဲ့ခံနိုင်ရည်ရှိမှုကိုကွန်ပျူတာထုတ်ပြန်ကြမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ယူကရိန်းအရှေ့မြောက်ပိုင်းခါခီမြို့ကိုဒီကနေ့ရရှာတိုက်ခတ်မှုအတွင်းအနည်းဆုံးလူ19ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းကပြောပါတယ်ရရှာကခါခီအလဲပိုင်းကအင်ယာဝင်းတစ်ခုကိုဝင်တိုက်ခဲ့တဲ့အတွက်အင်ဂျင်40ကျော်ပျက်စီးခဲ့တယ်လို့ဒေတာအုပ်ချုပ်ရေးမှူးက Telegram မှာရေးပါတယ်အိုဒါစာဒေတာမှာလည်းရရှာဘက်ကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်တာခံရတဲ့အတွက်လူအသေးအပြောက်များတယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်
ရိုဟင်ဂျာအရေးပြည်လည်ရေးအတွက်ဘင်္ဂလားဒေ့ရဲ့အတူနိုင်ငံတကာမှာပူးပေါင်းဆောင်ရွက်သွားမယ်လို့ဘင်္ဂလားဒေ့ဆိုင်ရာတူရကီသားမကြီးကမနေ့နိုဝင်ဘာလ24ရက်နေ့မှာပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP အထွေထွေအတွင်းရေးမှူးမီရဇာဖာရူအစ္စလမ်အလဗ်ဂီနဲ့တွေ့ဆုံစဉ်အဲ့ဒီလိုပြောကြားလိုက်တာပါ။တွေ့ဆုံမှုအတွင်းနိုင်ငံအကျိုးကိစ္စတွေအပြင်မကြာခင်ကျင်းပဖို့ရှိတဲ့ဘင်္ဂလားဒေ့ရှ်ယူကော့ဘွဲကိစ္စကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကျွန်တော်စံကြောရောကကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်အခုကစပြီးသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲနဲ့သက်ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်စစ်ကောင်စီနဲ့တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL အပြစ်ခက်ရစဲရေးဆွေးနွေးဖို့အသင်းရှိကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်စစ်တမ်းတဲ့ပြည်သူတွေကိုငှက်ညာတဲ့အနေနဲ့ရောတရုတ်နိုင်ငံရဲ့ဂျောင်းဝင်ဆစ်ဆက်မှုကိုလေးစားတဲ့အနေနဲ့ပါငြိမ်းချမ်းအတွက်ဆွေးနွေးမှာဖြစ်တယ်လို့လည်း TNL ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ငြိမ်းချမ်းရင်ဆွေးနွေးဖို့တရုတ်နိုင်ငံကဖိအားပေးနေတဲ့သတင်းတွေထွက်ပေါ်နေချိန်မှာထုတ်ပြန်လိုက်တဲ့ TNL ရဲ့ကြေညာချက်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုငြိမ်းချမ်းကတင်ဆက်ထားပါတယ်ခင်ဗျာ
စစ်ကောင်စီနဲ့ DNL ကချမ်းပြည်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီကနောင်ချိုမြို့ကိုလေကြောင်းကနေနေစဉ်ဆိုသလိုဘုံကျဲနေတာကြောင့် DNL ဘက်ကငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကြေညာချက်ထုတ်ပြန်လာတာပါဒီထုတ်ပြန်ချက်မှာစစ်ပေးတံခန်းစားနေရတဲ့ပြည်သူတွေကိုငှက်ညာထောက်ထားတာနဲ့နေဆက်တည်ငြိမ်ရေးနဲ့တိုက်ပွဲရဆဲရေးအတွက်ကြားဝင်ဆောင်ရွက်ပေးနေတဲ့တရုတ်အစိုးရရဲ့ဂျိုးပန်းမှုကိုလေးစားအသိအမှတ်ပြုတာကြောင့်စစ်ရေးပြည်ပခန့်တွေအဆုံးသတ်ရေးဆွေးနွေးဖို့အသင့်ရှိတယ်လို့ဖော်ပြထားပါတယ်ဆက်လက်ပြီး DNL ကတန်အန်လူမျိုးတွေအဖိနှိတ်ခံဘဝကလွတ်မြောက်ရေးပြည်နယ်ရရှိရေးအတွက်လက်နက်ကင်တိုက်ပွဲဝင်ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုတိုင်းရင်းသားမြန်မာပြည်သူများနဲ့အတူဂျိုးပန်းသွားမယ်လို့လည်းဖော်ပြထားပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးမေးမြန်းဖို့ DNL ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီလ6ရက်နေ့ကတရုတ်နိုင်ငံဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာတော့ MNDAA DNL AA အဖွဲ့၃ဘွဲ့အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းရှင်းလင်းပြတ်သားတဲ့လှုပ်ဆောင်ချက်တွေပြသလာမှသာငြိမ်းချမ်းရေးဆွေးနွေးမှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။စစ်ကောင်စီတပ်နဲ့ DNL အကြားနောင်ချိုမြို့နယ်တောင်ခမ်းရွာဘက်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီကနေစဉ်ရက်ဆက်ဆိုသလိုဘုံကျဲနေတာကြောင့်နိုဝင်ဘာလအတွင်းနောင်ချိုမြို့နယ်မှာအရသား18ဦးသေဆုံးပြီး32ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း DNL ကသတင်းထုတ်ပြန်ထားပါတယ်။ဒီအပိုင်းအတွင်းမှာတော့စစ်ကောင်စီက DNLA ထိန်းချုပ်ထားတဲ့မူဆယ်ဘက်ကနေနန်းခမ်းမြို့ဘက်ကိုကုန်ပစ္စည်းတည်ယူတာတွေပိတ်လိုက်ပါတယ်။ဒီလိုပိတ်လိုက်တာကြောင့်စားတောက်ကုန်ဇင်းနှုံးတွေမြင့်တက်လာနေကြောင်းနန်းခမ်းဒေသခံတို့က VOE ကိုပြောပါတယ
်။ကုန်ပစ္စည်းတွေဘာတစ်ခုမှမတင်냐။အဲစားတောက်ကုန်တွေရောအဆုံးပဲဟိုအဖြစ်ရှိတော်မှယူလာရအောင်။သမီးတို့ကသူတို့ဖြစ်ရှိလဲရောင်းတယ်ရေပန့်တယ်လဲညောင်းတယ်ဆိုတော့အဲ့ဒါရေပန့်လည်းမရတော့ဖြစ်ရှိလည်းမရတော့ခရမ်းချင်းတီးတော်မှဟိုအပိတ်ပါပကောင်းခွဲကျေဦးအားဆယ်လုံးကိုပကောင်း6000နဲ့ဝယ်စားရ
နန်းခမ်းမြို့ဘက်ကိုတရုတ်နိုင်ငံဘက်ကလည်းဖြတ်တန်းသွားလာခွင့်ပိတ်ပင်ထားတာကြောင့်နန်းခမ်းကကုန်ပစ္စည်းတွေတရုတ်ပြည်ဘက်တင်ပို့လို့မရသလိုတရုတ်ဘက်ကတင်သွင်းတာလည်းမရှိတော့ကြောင်းပြောပါတယ်မူဆယ်ဒေသခံတို့ကလည်းနန်းခမ်းဘက်ကုန်ပစ္စည်းတင်ပို့တာပိတ်ပင်ထားတဲ့အခြေအနေကိုအခုလိုပြောပြပါတယ
်မူဆယ်ကလည်းနန်းခမ်းကိုသွားမယ်ဆိုရင်ခုကဘန်ခမ်းနဲ့ပေါ်တရားနာမှာကိုပြီးမသွားခိုင်းဘူးဒီစကဆဘက်ကပေါ့အရင်လိုကားနဲ့သွားပြီးတော့အဲတည်လာတဲ့ဥစ္စာတွေမျိုးတွေဆိုတော့ drum ပြီးမဖြတ်တော့ဘူးခင်ဗျနေရတော့ရှိပြီက
လွန်ခဲ့တဲ့ရက်တွေကတော့ကချင်ပြည်နယ်ကံပိုက်ဒီဘက်ကတင်းရှောင်သွားတဲ့စစ်ကောင်စီတပ်သားတွေကိုတရုတ်ဘက်ကမူဆယ်မြို့မှာပြန်လွှဲပြောင်းပေးခဲ့တာရှိခဲ့တဲ့ကြောင့်မူဆယ်ဒေသခံကအခုလိုပြောပါဗျ။တ
မြန်နေကညပေါ့ကံပိုက်ဒီကနေတရုတ်ကခုပြီးတော့ဒီနေဆက်ကိတ်ပေါက်မှလာပြီးတော့လွှဲပေးတဲ့လူတွေအားလုံး300ကျော်လို့တော့ပြောတာပဲခင်ဗျ300နဲ့2ဦးလားမသိဘူးမှမင်းကိတ်ပေါက်ကနေလွှဲပေးတာ
ဒီလ20ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေကကချင်အထူးဒေသတစ်နယ်မြေကကံပိုက်တီမြို့ကိုသိမ်းယူခဲ့တာပါစစ်ကောင်စီကပြီးခဲ့တဲ့အပတ်အတွင်းကလည်းရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်လန်းနဲ့ရိုင်းလင်းလဲချားလန်းကနေရှမ်းပြည်နယ်မြောက်ပိုင်းကိုကုန်ပစ္စည်းတွေသိမ်းယူတာပိတ်ခဲ့သလိုတန့်ရန်မိုင်းရဲဘက်ကကုန်ပစ္စည်းတွေတင်ပို့တာကိုလည်းပိတ်ပင်တာတွေရှိခဲ့ပါတယ်အဓိကကတော့ DNLA ထိန်းချုပ်ထားတဲ့မြို့တွေနဲ့ MNDA ကိုကန့်တပ်တွေထိန်းချုပ်ထားတဲ့လာရှိုးဘက်ကိုပိတ်ပင်ထားတာဖြစ်ပြီးလာရှိုးနဲ့မိုင်းရဲအကြားကဟိုရရောင်မှာစစ်ကောင်စီနဲ့ MNDA အကြားစစ်ရေးတင်းမာမှုတွေမြင့်တက်နေပါတယ်စစ်ကောင်စီကမိုင်းရဲဘက်ကနေတဆင့်လာရှိုးကိုပြန်ထိုးစစ်ဆင်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရန်ပီနယ်အတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
ကိုညင်းညင်းတင်ပြပေးခဲ့တာပါခင်ဗျာဆက်ပြီးတော့ရခိုင်နဲ့သက်ဆိုင်တဲ့တရင်တပုတ်ကိုဆက်ပြောပါမယ်ရခိုင်ပြည်နယ်ကွာတောင်ကုန်းနဲ့အမ်းမြို့နယ်ကတိုင်းစစ်ဌာနချုပ်တွေကိုအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့တောင်ကုန်းကလက်ကျန်တက်စကန်တွေကိုလည်းဆက်လက်ထိုးစစ်ဆင်နေပါတယ်ရခိုင်ပြည်နယ်စစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကတရင်ပေးပို့ထားတာကိုအခြေခံပြီးကိုခင်မောင်စိုးမင်းကတင်ပြပေးပါမယ်ခင်ဗျာ
ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေကိုအာရခတပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့တောင်ကုန်းဒေသခံစစ်ဘေးဒုက္ခသည်တဦးကပြောပါတယ
်တောင်ကုန်းမှာတော့အခုအချိန်ထိတိုက်ပွဲတွေအားလည်းရှိနေတယ်မြို့ကိုတိုက်ပွဲတွေဆိုတော့မြို့တွင်းလူနေအရေးအယဉ်ထင်မှာတော့မဟုတ်တော့ဘူးတက်တွင်းအင်းရထင်မှာတော့ဒီလိုတိုက်ပွဲနဲ့ချစ်တယ်လို့ကြားတယ်အခုကျွန်တော်ကြားတာတော့ဒီဟွာပေါ့ငါးလင်းလေးတို့သုံးလင်းလျှောက်တို့တို့သူရှော့တိုက်တုံးနဲ့ပြစ်တာတည်းရှိတယ်ဒီကြားထဲမှာပြီးတော့စက္ကခါငါတမတော့အဓိကထားပြီးတိုက်နေတယ်လို့ကြားတယ
်တောင်ကုန်းမြို့နယ်ကစစ်ကောင်စီရဲ့လက်နက်ကြီးတွေတပ်တွေနဲ့တခြားတပ်စခန်းတော်တော်များများကိုအာရခတပ်တော် AA ကသိမ်းပိုက်ထားပြီးဖြစ်ပါတယ်လက်ရှိမှာတော့တောင်ကုန်းမြို့နယ်မှာစစ်ကောင်စီစကခ9နဲ့ခမရ944ခမရ346စတဲ့တိုက်ရင်တပ်စခန်း3ခုသာကျန်ရှိတော့ပါတယ်စစ်ကောင်စီဘက်ကတော့ဒီရက်ပိုင်းအတွင်းတောင်ကုန်းမြို့ပေါ်ကအေးအေးသိမ့်ထားတဲ့မြို့မရဲစခန်းကိုလေကြောင်းကဘုံကျဲခဲ့တာကြောင့်အဆောက်အုံတော်များများပျက်စီးသွားတယ်လို့လည်းဒေသခံတွေကပြောပါတယ်မနေ့ကလည်းအေးအေးသိမ့်ထားတဲ့တန်တွဲမြို့နယ်တွေကတင်းငုတ်တူကျေးရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်စစ်ဘေးဒုက္ခသည်တဦးသေဆုံးပြီး3ဦးဒဏ်ရာရှိခဲ့တယ်လို့လည်းတောင်ကုန်းဒေသစစ်ဘေးဒုက္ခသည်တဦးကပြောပါတယ်
။တန်တွင်းမှာဒီ24နှစ်ရနေပြီးတော့အဲတန်တွင်းမြို့နယ်ဒီတင်ငုတ်တို့ရွာကိုဘုံကြီးလို့ကြားတယ်ပေါ့အဲ့ဒီမှာဒီမီယိုဘေးကိုဒီတပြုရှင်ရွာကနေပြီးတော့ဆက်ဆောင်လာတဲ့ဒီအသက်ဆက်ဆောင်နှစ်ဝန်းကျင်အဆွေရှိတဲ့ကောင်လေးတယောက်
အာရခတက်တော့ AA အနေနဲ့ဂွားမြို့နယ်မှာလဲစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာလားနဲ့ချီနေပြီးဖြစ်ပါတယ်လက်ရှိမှာတော့တိုက်ပွဲတွေဟာဂွားမြို့အနီးအနားကိုရောက်ရှိနေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့သူကဆက်ပြောပါတယ
်ဂွားမြို့နယ်မှာလဲတိုက်ပွဲရတော့တော်တော်ကိုပြင်းထန်နေတယ်ဆက်သွာဒီတတားထိုက်တင်ရွာတွေမှာရှိတဲ့တပ်စခန်းတွေကိုတော့အာရခတက်တော့သူကတင်းစေလိုက်ပြီးလို့သိရတယ်အမအခုသူတို့ဒီဘက်ကတက်ဆုတ်လာရတဲ့ကွာမြို့နယ်ဖြစ်ကိုရောက်သွားပြီ အဲ့ဘာအခက်တက်တူကလည်းထိုးစင်းဟာကွာကွာမျိုးနဲ့အနိကဲဟိုရောက်သွားပြီပြောလို့ရတယ်အတိုက်ပွဲရတော့ပြင်းနေဒါပေမဲ့ဒီရက်ပိုင်းမှာအဲ့ဒီသူတို့ဟိုအရာဝတီမြေကြောင်ကဆင်းတာတင်တယ်ဟိုရေတက်တင်ပူလေးစီးတော့ရောက်တယ်လို့ပြောတယ်အဲ့ဒီကနေပြီးတော့ပင်လီပြန်နေပြီးရေတက်ကလက်နဲ့ကြည့်ပြန့်လှမ်းပြင်းနေတာလည်းရှိတယ်လို့ကြားသိရတယ
်ဒါအပြင်အမ်းမျိုးနယ်ကအနောက်ပိုင်းတိုင်းနာပါကစစ်ထာနောက်ချုပ်ကလည်းအေအေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဇက်တိုက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကတော့လေကြောင်းကနေအပြင်းထန်ခုခံနေပါတယ်ဒီကနေ့မနက်ပိုင်းကတော့မကွေးဘက်ကနေအမ်းမြို့ကိုစစ်ကူလာတဲ့စစ်ကြောင်းကိုအမ်းမြို့နဲ့နှမိုင်အကွာမှာအေအေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့လည်းအမ်းဒေသခံတဦးကပြောပါတယ်
ကျွန်တော်တို့ကတော့ဒီနေ့ခါဖက်ရဲ့ညာကပမှုချက်ကတော့မတန်းနေတယ်ညာခါဖက်နေတယ်ကိုယ်တိုင်ထန်လာချောင်းဒါချောင်းပိုက်နေတာတော့လို့လာနေတာဆိုင်တက်တဲ့ပူပေါင်းတာကလည်းဒါချောင်းပိုက်နေတိုင်ထန်လာချောင်းပေါ့အဲနောက်ပြီးကရင်လာပေါ်ပြုံးမှလည်းဝမ်ဘီတိုက်နေရတယ်လာတိုက်ကုန်းနဲ့လည်းဝိခွက်လာတိုက်ကုန်းနဲ့တိုက်ပုကတော့ပြန်ထန်နေလို့မပြေပါဘူ
းအားရခတက်တော့အေအေဘက်ကတော့လက်ရှိထိုးစစ်စင်တိုက်ခိုက်နေတဲ့အန်မောင်တော်တောင်ကုန်းနဲ့ဂွားမြို့နယ်တွေမှာစစ်ကောင်စီတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့အဲ့ဒီမျိုးတွေရဲ့90ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့ပြောဆိုပါတယ်လက်ရှိမှာတော့ရခိုင်တိုက်ပွဲတွေနဲ့ပတ်သက်ပြီးအေအေနဲ့စစ်ကောင်စီနှစ်ဖက်စလုံးကသတင်းတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
ကိုခင်မန်ဆိုမီပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မှကြာရောက်တဲ့တရား၄ချိန်မြောက်အမျိုးသားအောင်ပွဲနေ့အထိမ်းမဲ့မြန်မာနိုင်ငံတဝမ်းဆလင်ကြီးဖားကန့်အပါဝင်ဒေသတချို့မှာဆင်အာနာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့ခြိတက်ဆန္ဒပြကြပါတယ်အမျိုးသားအောင်ပွဲနေ့ကိုမြန်မာနိုင်ငံဆိုင်ရာတန်ယုံတချို့ကဂုံပြုတဝန်လာတွေရေးသားဖော်ပြကြတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရအပါဝင်နိုင်ငံရေးအင်အားစုတွေကအမျိုးသားနေ့ကိုဂုံပြုခဲ့ကြပါတယ်စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အမျိုးသားနေ့တဝန်လာမှာတော့တိုင်းရင်းသားဒေသတွေမှာလက်နက်ကင်အဖွဲ့တွေရဲ့လှုပ်ဆောင်မှုတွေကြောင့်လူငယ်တွေပညာသင်ကြားဖို့အခွင့်အလမ်းတွေဆုံးရှုံးနေကြတယ်လို့စွပ်စွဲလိုက်ပါတယ်ရန်ကုန်ကပေးပို့လာတဲ့တည်င်းကိုမဆုမွန်တင်ပြထားပါရခင်ဗျာ
။မြန်မာတက္ကသိုလ်1386ခုနှစ်တစောင်းမုံလာပြည့်ကျော်10ရက်နေ့နိုဝင်ဘာလ25ရက်နေ့ကတော့104ချိန်မြောက်အမျိုးသားအောင်ပွဲနေ့ဖြစ်ပါတယ်။ကိုလိုနီလက်အောက်ခံဘဝ1920ပြည့်နှစ်တုန်းကပြဋ္ဌာန်းခဲ့တဲ့မြမတို့ရဲ့ပညာရေးအခွင့်အလမ်းကိုကန့်သတ်ထားတဲ့တက္ကသိုလ်အဥပဒေကိုတက္ကသိုလ်ကျောင်းသားတွေကဦးဆောင်ပြီးတော့စန့်ကျင်ကန့်ကွက်ရာကနေပထမကျောင်းသားတပိတ်ကိုအစွဲပြုပြီးတော့အမျိုးသားအောင်ပွဲနေ့ပေါ်ပေါက်လာတာပါဒီကနေ့ကြာရောက်တဲ့အမျိုးသားနေ့အထိမ်းအမှတ်အဖြစ်ဆရာနာရှင်စန့်ကျင်တပိတ်ကိုကချင်ပြည်နယ်ဖားကတ်မြို့မော်လဲ့တပိတ်စစ်ကြောင်းနဲ့ဒေသခံပြည်သူတွေပူးပေါင်းပြီးတော့စန့်ကျင်ဆန္ဒပြခဲ့ကြပါတယ်စစ်ကြုံမခံမှုညှင်းဆန်းအမျိုးသားနေ့အထိတ်ထန်တော်လန်ရေးအတွက်အနစ်နာခံစီဒီအန်ဘက်ကမမိလေးစားဂုဏ်ပြုပါ၏ဖက်စစ်စစ်တပ်အမြင့်ဖြတ်စစ်ကြုံအောက်ကလွတ်လပ်ရေးတို့တမျိုးသားလုံးအရေးစားတဲ့စာသားတွေကိုကင်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြတာပါအ
ဲကျွန်တော်ဖက်ကန့်ပြည်သူတွေက2021စစ်အာဏာသိမ်းတဲ့ကနေဖက်ကန့်မျိုးမှာအဲဒီဒုစုတပိတ်တိုက်ပွဲပြီးလို့နေအခုဆို၄နှစ်နီးပါးရှိတာရေပေါ့နော်အဲ၄နှစ်နီးပါးမှာကျွန်တော်ဒီတပိတ်အဖွဲ့တွေအဖန်စီခံရတာတက်ချက်ခံရတယ်အများကြီးရှိတယ်အခက်ခဲအများကြီးပေါ့အဲ့ဒီကြာနေကျွန်တော်တို့ဖက်ကန့်ပြည်သူတွေကဒီစစ်အာဏာရှင်တပိတ်တွေဆက်လက်ပြီးလုပ်နေရဖြစ်တယ်ဒီနေဦးတော်လိုက်မကြီးမရှင်းကျွန်တော်ဒီတပိတ်တိုက်ပွဲပြုလုပ်တော့ဖို့ရှိပါတယ
်ဒီကနေ့ကြာရောက်တဲ့104ချိန်မြောက်အမျိုးသားအောင်ပွဲနေ့အထိမ်းအမှစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြေးပို့တဲ့တဝင်းလွာမှာတော့လက်ရှိကျောင်းနေအရွယ်ကလေးငယ်အားလုံးပညာသင်ယူခွင့်ရရှိရေးနဲ့တိုင်းရင်းဒေသတွေမှာလက်နက်ကင်အဖွဲ့တွေလှုပ်ဆောင်လို့ကျောင်းသူကျောင်းသားတွေရဲ့ပညာသင်ကြားဖို့အခွင့်အလမ်းဆုံးရှုံးနေရပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။နောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ဆောင်မှုကြောင့်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ဒေသဖွံ့ဖြိုးတိုးတက်ရေးထိခိုက်ရတယ်ဆိုပြီးတော့လည်းသူကဆွဆွဲပါတယ်။နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ကဦးထွန်းကြည်ကတော့လက်ရှိပညာရေးစနစ်ဟာစစ်ကြုံပညာရေးစနစ်စေုပ်ချုပ်ရေးတည်တန်းရှည်ဖို့ပံ့ပိုးပေးမဲ့ပညာရေးကိုသာစစ်ကောင်းဆောင်တွေကပုံဖော်နေကြတာလို့ဝေဖန်ပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်စစ်ကြုံပညာရေးအပါအဝင်စစ်ကောင်းဆောင်တွေကိုပါတွန်းလှန်သွားဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။တကယ်တကယ်ကနတမကခေါင်းဆောင်တွေကိုအဲဒီစစ်အာဏာရှင်အဆက်ဆက်ကနေပြီးတော့စစ်ကြောရင်မှာတပ်ဖြတ်လိုက်တာတွေတော့ထောင်ထဲမှာအမျိုးမျိုးအဲလူခွင့်ကိုအစိုးရဆုံးနဲ့အပြင်းထန်ဆုံးချိုးထောက်ပြီးတော့နော်တပ်ဖြတ်တာတွေကဒါအများကြီးပြ။တော့ကျောင်းသားတွေရဲ့လူငယ်တွေရဲ့အနာဂတ်ကိုအိမ်မက်တွေကိုဖြတ်စည်းခဲ့တာဒီစစ်အာဏာရှင်အဆက်ဆက်ပဲအနာဂတ်ကိုသူစမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ကိုပထမအဆုံးလုံးဝမှာဒီပညာရေးကွက်လက်ပဲ။အဲ့တော့ကျွန်တော်တိုင်းပြည်ကိုပညာရေးနဲ့တည်ဆောက်အောင်မယ်လို့တော့ကျွန်တော်ဒီနေရာနေပြီးတော့သတင်းစကားပေးကြပါမယ်။
ဒီကနေ့ကြာရောက်တဲ့104ချိန်မြောက်အမျိုးသားအောင်ပွဲနေ့ကိုမ မြန်မာနိုင်ငံဆိုင်ရာတန်ရုံးတချို့ကလည်းဂုံပြူတဝင်းလွားတွေရေးသားဖော်ပြကြသလိုအန်ယူဂျီမျိုးသားညီညွတ်ရေးအစိုးရအပါအဝင်နိုင်ငံရေးအင်အားစုတွေကလည်းအမျိုးသားနေကိုဂုံပြူခဲ့ကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကအမျိုးသားနေဟာမြန်မာတနိုင်ငံလုံးအဖိနှိတ်ခံဘဝကနေလွတ်မြောက်အောင်ဆင်နွှဲခဲ့ကြတဲ့တော်လန်ရေးစိတ်ဓာတ်နိုးကြားစေတဲ့နေ့ဖြစ်တာနဲ့အညီရဟန်းရှင်လူကျောင်းသားပြည်သူတွေနဲ့အတူတိုင်းရင်းသားတော်လန်ရေးတပ်ဖွဲ့တွေတော်လန်ရေးမဟာမိတ်တွေနဲ့တော်လန်ရေးအင်အားစုတွေနဲ့အတူ NUG ရဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တရင်တွေနဲ့ချိတ်ဆက်ပူးပေါင်းလက်တွဲပြီးတော့ဆီယနာရှင်စနစ်ကိုအပြီးတိုင်ဖြိုပျက်ပြီး Federal Democracy နိုင်ငံတော်အစ်တီဆောက်သွားအောင်စူးစမ်းသွားကြမယ်ဆိုတာကို140မြောက်မျိုးသားအောင်ပွဲနေ့မှာတဝင်လွှာပေးပို့ပါရယ်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂကလည်းဒီကနေ့ကြာရောက်တဲ့အမျိုးသားနေ့မှာမြန်မာပြည်သူတွေရဲ့စီးလုံးညီညွတ်မှုနဲ့ခံနိုင်ရရှိမှုကိုဂုဏ်ပြုပါကြောင်းနဲ့မြန်မာသမိုင်းတခြားမိမိတို့ရဲ့ယုံကြည်ရာကိုကြီးမားတဲ့စွန့်စားမှုတွေပြုခဲ့ပြီးအပြူသဘောဆောင်တဲ့အပြောင်းလဲကိုတွန်းအားပေးဖို့မြန်မာပြည်သူတွေအတူတကွစူးစိပြီးတော့အခက်အခဲဒုက္ခကြုံရချိန်မှာကြံ့ကြံ့ခံနိုင်စွမ်းရှိတဲ့ရဲစွန်းတက်တိပြေဝသူတွေအဖြစ်နဲ့အမှတ်ရပါကြောင်း European Union in မြန်မာလူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြပါရယ်အလားတူပဲမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကလည်းဒီကနေ့ကြာရောက်တဲ့140မြောက်အမျိုးသားနေ့ကိုလှိုင်လဲစွာဥညွတ်ဂုဏ်ပြုပါကြောင်းရေးသားဖော်ပြထားပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ထိုင်းဘက်ကပေးပို့လာတဲ့သတင်းပုဒ်ကိုဆက်ပြီးတော့တင်ပြပါမယ်။မြန်မာနိုင်ငံနယ်စပ်မြောက်ပြည်ခရိုင်ကအွန်လိုင်းလိန်လယ်ဂိုင်းတွေကနေထိုင်းနိုင်ငံကိုလွတ်ပြေးထွက်ပြေးလွတ်မြောက်လာကြတဲ့နိုင်ငံသား39ဦးကိုကယ်တင်နိုင်ခဲ့တဲ့အကြောင်းထိုင်းနယ်ဂျာဆောက်တက်ကဒီကနေ့ပဲပြောလိုက်ပါတယ်။ခုလိုအွန်လိုင်းရာဇဝတ်ဂိုင်းကထိုင်းနိုင်ငံကိုလွတ်မြောက်လာသူတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်မြောက်ပြည်ခရိုင်အတွင်းအခြေစိုက်ထားတဲ့online လိန်လေခိုင်းတွေကနေထွက်ပြေးလွတ်မြောက်လာကြတဲ့နိုင်ငံသား39ဦးကိုကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်ကဒီကနေ့မှသတင်းထုတ်ပြန်ခဲ့ပါတယ်။ရချာမနူနယ်ခြားဆောင်တပ်မှုနတ်တခွန် RM ထစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ကျွန်တော်ในฐานะที่เป็นเจ้าที่ทหารตำรวจที่ดูแลพื้นที่ชายแดนเนี่ยเราถือว่าเราดูแลเพื่อปกป้องชีวิตและก็ทรัพย์สิน
သူပြောသွားတာကတော့ထိုင်းပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ဖို့နဲ့အခုလိုမျိုးလိန်လယ်ဂိုင်းတွေကရောင်းစားခံနိုင်ရတဲ့နိုင်ငံသားတွေကိုစူးစမ်းပြီးကယ်တင်နေပါတယ်ဆိုပြီးပြောသွားပါတယ်။အခုလိုမျိုးမြဝတီမြို့တစ်ဖက်ကမ်းကနေထိုင်းနိုင်ငံဘက်မိုးရီမြစ်ကိုဖြတ်ကူးပြီးထွက်ပြေးလာကြတဲ့နိုင်ငံသား39ဦးကိုမဲတောင်မြို့နယ်ဒုံချုံအမှတ်6ကျေးရွာအနီးမှာထိုင်းနယ်စပ်ဆောင်တပ်ကတွေ့ရှိကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ကြားဖြန့်ငွေလိန်ဂိုင်းတွေကနေထွက်ပြေးလွတ်မြောက်လာကြတဲ့နိုင်ငံသားတွေကတော့တိရီလင်ကနိုင်ငံသား32ဦးနီပေါ်နိုင်ငံသား5ဦးမလေးရှား2ဦးနဲ့ရုရှားနိုင်ငံသား2ဦးတို့ဖြစ်ပါတယ်သူတို့လွတ်မြောက်ရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့တိရီလင်ကတန်ယုံကထိုင်းအနာပိုင်းနေထံကြိုတင်အကြောင်းကြားပြီးအကူအညီတောင်းထားကြတယ်လို့လည်းဆိုပါတယ်အခုကယ်ဆယ်လာခဲ့တဲ့နိုင်ငံသားတွေကိုတော့ထိုင်းနိုင်ငံတက်ခရိုင်လဝကကနေလိုအပ်တဲ့စစ်ဆေးမှုတွေလုပ်ပြီးရင်တက်ဆိုင်ရာတန်ယုံနေစီကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်2024ခုနှစ်ဇူလိုင်လကုန်မှာထိုင်းအနာပိုင်းတွေထုတ်ပြန်တဲ့သတင်းအချက်အလက်တွေအရတရားမဝင်နယ်စပ်ဖြတ်ကျော်ဖမ်းဆီးမှု462မှုရှိပါတယ်ဒီအမှုခင်းတွေထဲမှာမလေးရှားနိုင်ငံသား26ဦးယူဂန်နာနိုင်ငံသား23ဦးအီသီယိုးပီးယားနိုင်ငံသား25ဦးဗီယက်နမ်နိုင်ငံသား22ဦးလာအိုနိုင်ငံသား15ဦးဩစတြေးလျနိုင်ငံသား9ဦးအမေရိကန်နိုင်ငံသား6ဦး၊ကမ္ဘောဒီးယားနိုင်ငံသား6ဦး၊အိန္ဒိယနိုင်ငံသား6ဦး၊ထိုင်ဝမ်နိုင်ငံသား3ဦး၊ကင်ညာနိုင်ငံသား2ဦး၊ပါကစ္စတန်နိုင်ငံသား4ဦး၊မော်ရိုကိုနိုင်ငံသား12ဦးကိုလည်းလိန်လယ်ဂိုင်းတွေကနေကယ်ဆယ်ခဲ့ရတယ်လို့လည်းဆိုပါရယ်။ဒါအပြင်ဘင်္ဂလားဒေ့ရှ၊ဘီယွတ်၊ဂျပန်၊ယီမင်စတဲ့နိုင်ငံသားတွေလည်းပါဝင်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါရယ်။ပြန်လွတ်လာသူအများစုကတော့တဦးကိုဘတ်ငွေ3,000ကနေ2,000ကြားပေးပြီးပြန်လဲရွေးထုတ်မှသာပြန်လွတ်လာကြတာများပါတယ်ဒီအတွက်နိုင်ငံတကာတန်ယုံတွေကမြဝတီခရိုင်ထဲကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းပြီးသူတို့နိုင်ငံသားတွေကိုပြန်ပြီးတော့ရွေးထုတ်ရတာများပါတယ်အဲ့ဒီလိုပြန်ရွေးထုတ်ပြီးမှသာထွက်ပြေးလွတ်မြောက်ခွင့်ရကြတယ်လို့လည်းသိရပါတယ်ရှင်
မအေးမတင်ပြခဲ့တာပါခင်ဗျာ VOA မြန်မာပိုင်းကနေတလင်းလာနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ထုတ်လွှင့်နေပါတယ်မကြာခင်မှာတော့တလင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့တွေ့ဆုံမေးမြန်းကန်စီးပွားရေးကဏ္ဍလူမှုရှုခင်းကဏ္ဍနဲ့တက်တက်ရောင်ကဏ္ဍအစီတက်တက်ရောင်သတင်းလောအစီအစဉ်တို့ကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/VOA Bemis ဖြစ်ပါတယ်
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေနိုဝင်ဘာလ25ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်အတန်လွှင့်နေပါပြီခင်ဗျာ line to meter 19 25 30နဲ့ line lab meter 190တို့ကနေဆက်လက်အတန်လွှင့်နေပါတယ်အခုဆက်ပြီးတော့တနင်္လာညပိုင်းပုံမှန်တင်ဆက်နေကြပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးပါရမယ်ပထမဆုံးတော့တွစ်ဆုံမေမြကန်တတင်းတပုတ်ကိုတက်ဆက်ပေးကြပါရယ်မြမအရေးမှာတရုတ်နိုင်ငံကတဖက်သက်လွှမ်းမိုးနေတာကိုရှော့ချနိုင်ဖို့အိန္ဒိချင်းအင်အားကြီးနိုင်အိန္ဒိချင်းအင်အားကြီးအိန္ဒိယနိုင်ငံကလည်းထိတွေ့ဆက်ဆံမှုတွေတိုးလာနေတယ်လို့ဒေတာတွင်းဆက်ဆံရေးကိုအနီးကပ်စောင့်ကြည့်နေတဲ့သုတေသီတူကတုံ့သက်လိုက်ပါရယ်ထိဆက်နေတဲ့နယ်နိမိတ်အတော်များများကိုတော်လန်ရေးအင်အားစုတွေကထိန်းချုပ်ထားတဲ့မြေမျက်နှာတွင်ပြင်ပြောင်းလဲမှုကိုအိန္ဒိယကသဘောပေါက်ပြီးတုံ့ပြန်နေတယ်လို့ဆိုပါရယ်စင်ကာပူအမျိုးသားတက္ကသိုလ်မှာပါရဂူဘွဲအတွက်အိန္ဒိယမြန်မာဒေသအတွင်းနဲ့နယ်စပ်ရေးရာဆက်ဆံရေးတွေကိုအထူးပြုလေ့လာနေတဲ့သုတေသီအက်ရှ်မန်ချောင်ဒရီကိုကိုငင်းချမ်းအေးကအွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
India has been trying to get more
good luck loma ဆိုပေမော် India နိုင်ငံကလည်းဒီမြန်မာရေးကိစ္စတွေမှာပိုပြီးပါဝင်လာတာတွေ့ရပါတယ်မြန်မာနိုင်ငံရေးအစုအဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုကြိုးပမ်းလာပါတယ်လို့မှာဆိုပိုင်းတော့ကအိန္ဒိယက Federalist ဆိုင်ရာလွှဲဦးဆွေးနွေးပွဲတည့်ရဆိုပြီးတော့ကျင်းပတာတွေ့ရပါတယ်အဲ့ဒီမှာစစ်ကောင်စီရဲ့တချို့နိုင်ငံရေးပါတီတွေနဲ့ပြစ်ခတ်ရစဲသဘောတူဆက်လုပ်လက်မှတ်ထိုးထားတဲ့ဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့လည်းဖိတ်ကြားတာကိုတွေ့ရပါတယ်။ဒါကဒီမှာအာဏာသိမ်းစစ်ကောင်ဆောင်ရဲ့ဒီ2021ခုနှစ်နောက်ပိုင်းမှာပထမဆုံးကျင်းပတရုတ်နိုင်ငံကိုတွားတဲ့အချိန်နဲ့တိုက်ဆိုင်နေတာတွေ့ရတယ်။ဆိုတော့ဒီမြန်မာနိုင်ငံရေးအစုအဖွဲ့တွေနဲ့ထိတွေ့ဖို့ပုံပြီးစူးစမ်းလာတဲ့အိန္ဒိယရဲ့ရည်ရွယ်ချက်ကဘယ်လိုသဘောဆောင်လဲကတရုတ်နိုင်ငံရဲ့သွတ်မှုမှုပေါ်စိုးရင်ချက်ကအိန္ဒိယရဲ့ဒီအရွေးကိုတောင်းအားဖြစ်စေပါလား
။China influence driving this shift.
Certainly, China is a big part of it. We can't deny that.
India ရဲ့စဉ်းစားချက်မှာတရုတ်နိုင်ငံကကြီးမားတဲ့အစိပ်ပိုင်းတစ်ခုအနေနဲ့ပါတာကတော့သိကြပါရတယ်။အဲ့ဒါကငင်းလို့မရပါဘူး။ဒါပေမဲ့အိန္ဒိယဘက်ကကြိုးပမ်းနေတာတွေကိုကြည့်မယ်ဆိုရင်စစ်တပ်နဲ့နှိစက်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေတာမကဘဲနဲ့စစ်ကောင်စီကိုစန့်ကျင်တော်လှန်နေကြတဲ့တိုင်းဒေသဒေါ်လာရေးအဖွဲ့တွေအထူးသဖြင့်မြန်မာနိုင်ငံအနောက်ချမ်းချင်းနဲ့ရခိုင်ဘက်ကိုတိုးချဲ့လှုပ်ဆောင်လာနေတာတွေ့ရမှာပါ။ရိုက်တာသတင်းတပုတ်မှာဆိုရင်သူတို့ကချင်းလွတ်လပ်ရေးတပ်မတော် KIA ကိုဖိတ်ကြားတာတွေလည်းရှိကောင်းရှိနိုင်တယ်ဆိုပြီးတော့ရေးတာခင်ဗျားတွေ့မှာပါ။မြို့သားညညရေးအစိုးရ NUG ကလည်းအိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့သခိုင်းဒေတာတွေကပြည်သူ့ကာကွယ်ရေး PDF တချို့ကိုထိန်းချုပ်ထားပါတယ်။အိန္ဒိယအတွက်ကတော့သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံရဲ့ဒေတာတွေဟာမဟာဗျူဟာအရနိုင်ငံရေးလုံခြုံရေးအပြင်စီးပွားရေးအကျိုးစီးပွားအတွက်အဓိကစိတ်ဝင်စားမှုရှိပါတယ်။ဒီနယ်မြေအများပြားကလည်းအခုဆိုရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိပါတယ်။ချင်းမျိုးသားတပ်ဦး CNF နဲ့ချင်းညီနောင်ချင်း Brotherhood အဖွဲ့တွေကချင်းပြည်ရဲ့နယ်မြေအစိပ်ပိုင်းအတော်များများကိုထိန်းချုပ်ထားပါတယ်။အာရခတ်တပ်တော် A ကလည်းရခိုင်ပြည်နယ်မြောက်ပိုင်းအများစုကိုထိန်းချုပ်ထားပါတယ်။စကိုင်းအနောက်ဘက်နဲ့အနောက်မြောက်ဘက်ဒေသအများပြားကလည်းတိုင်းရင်းသားအဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အောက်မှာရှိပါတယ်။ဒါကြောင့်အိန္ဒိယကသူ့အတွက်အလွန်ရေးပါတဲ့မြန်မာနိုင်ငံအနောက်ဘက်ချမ်းဒေသရဲ့နယ်မြေထိန်းချုပ်နိုင်မှုရနာတွင်ပြင်ပြောင်းသွားတာကိုနားလည်သဘောပေါက်ပြီးတော့စစ်ကောင်စီအပြင်တခြားသက်ဆိုင်တဲ့အစုအဖွဲ့တွေနဲ့တိတိဆက်ဆံဖို့ကြိုးစားလာတာပါဆိုလိုတာကစစ်ကောင်စီကစန့်ကျင်တဲ့တိုင်းရင်းသားအဖွဲ့တွေပါပါပါတယ်ဒါပေမဲ့ဒီချိန်ထဲမှာခင်ဗျားပြောသလိုပါပဲတရုတ်နိုင်ငံအပေါ်ရှုမြင်ချက်ကလည်းဒီကိစ္စရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်တကယ်တော့သိမကြခင်ကပဲတရုတ်နိုင်ငံကမဲခေါင်စည်းဝေးတက်ဖို့အကြောင်းပြပြီးတော့ဗိုလ်ချုပ်မရှိမယုံလန်ကိုဆင်တင်ပေးခဲ့တယ်မဟုတ်လားအဲ့ဒါပြီးပြီးချင်းပဲအိန္ဒိယကလည်းနယူးဒေလီမှာဆွေးနွေးပွဲလုပ်လိုက်တာပါပဲဒါကြောင့်တရုတ်နိုင်ငံကစစ်ကောင်စီအတွက်တကားတွေပူကျဲကျဲဖွင့်ပေးလာနေတယ်ဆိုတဲ့အချက်ကိုဒေလီကသတိပြုမိပါတယ်။ဒါကြောင့်လည်းအိန္ဒိယကအပြိုင်ဆိုင်ပဲစစ်ကောင်စီကိုထိတွေ့ပြီးတော့လက်တွဲလှုပ်ဆောင်မဲ့ဆက်ဆံရေးရှိစေချင်တယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ပထဝီနိုင်ငံရေးပြိုင်ဆိုင်မှုကိုကြည့်ပြီးတော့ဒေသတွင်းမှာတရုတ်နိုင်ငံနဲ့ရှင်ရင်ခြေလှမ်းတွေပြတ်မကြံခဲ့အောင်လှုပ်ဆောင်တာကအိန္ဒိယရဲ့မြန်မာနိုင်ငံဆိုင်ရာဆက်ဆံရေးမှာအလွန်အရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါတယ
်။
Some also argued that India cannot afford to give up on the
India ga chi sit kaun si lo lo ni chaw khai mu ma phit nai nya ga di myama na ngan ne ma tiyo na ngan yin osa twa mo mu ko thain hni nai mu di myama ni nyain ne pe pakha akhin chin ma tiyo ye apye wa twa mo chauk kai na ko ta nai nya ta si bu chou sa che lo pu ja ba le di lo a myin myo paw ko lo sa ba le ya
what do you take on this
my view is that while probably from a strictly
ပထဝီနိုင်ငံရေးဒါမှမဟုတ်ပထဝီဗျူဟာအမြင်နဲ့တကယ်လက်တွေ့နိုင်ငံရေးချဉ်းကပ်မှုကကြည့်ရင်အိန္ဒိယအနေနဲ့မြန်မာနိုင်ငံမှာတရုတ်ရဲ့တည်ရှိမှုကိုဟန်ချက်ညီအောင်ထိန်းချောင်းဖို့ရည်ရွယ်ပြီးတော့မြန်မာစစ်တပ်နဲ့ဆက်ဆံရေးအဆင့်တစ်ခုအထိထိန်းသိမ်းထားဖို့လိုတာဖြစ်ကောင်းဖြစ်နေပါတယ်ကျွန်တော်မှာနည်းနည်းကွဲပြားတဲ့အမြင်တစ်ခုလည်းရှိပါတယ်တရုတ်ကိုတံပြန်ဖို့ရည်ရွယ်ချက်ရှိတယ်ဆိုရင်ပို့ပြီးတော့အပြူသဘောဆောင်ပြီးတိုးတက်တဲ့အမြင်နီးလန်းနဲ့လုံနိုင်တဲ့နောက်ထပ်တနည်းရှိပါသေးတယ်အ ဒါကတော့စစ်ကောင်စီကိုစန့်ကျင်တော်လှန်နေကြတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေအပါအဝင်အင်အားစုအားလုံးနဲ့သူရဲ့ထိတွေ့ဆက်ဆံမှုတွေကိုဖွင့်ပေးလိုက်တာပါဒီလိုသာလုပ်နိုင်မယ်ဆိုရင်မြန်မာအရေးမှာအိန္ဒိယဟာနိုင်ငံရေးနဲ့ဗျူဟာမြောက်ထဲထဲဝင်ဝင်အရေးပါလာမှာပါအဲ့လိုဆိုရင်မြန်မာအရေးမှာအိန္ဒိယကတရုတ်နိုင်ငံထက်တောင်ပို့ပြီးတော့တာလွန်အောင်ဆွမ်းဆောင်နိုင်စေဖို့အားသာလာစီမှာပါဘာကြောင့်လဲဆိုတော့အိန္ဒိယကဒေသအတွင်းမှာအကြီးဆုံးဒီမိုကရေစီနိုင်ငံဖက်ဒရယ်ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံဆိုတာမိထားလို့မရပါဘူးဒီနေရာမှာတရုတ်နိုင်ငံကမရှင်းနိုင်ပါဘူးဒီနေရာမှာအိန္ဒိယကမြန်မာနိုင်ငံရေးအစုအဖွဲ့ကိုကမ်းလှမ်းနိုင်တဲ့ထူးခြားချက်ရှိပါတယ်မြန်မာဒေါ်လာရင်းမှာ Federal Democratic ပြည်ထောင်စုပုံစံစနစ်ဖြစ်ဖို့ပဲစ조사တည်ဆောက်နေတာမဟုတ်လားဒီနေရာမှာအိန္ဒိယကတရုတ်နဲ့မတူကွဲပြားတာကိုပေးစွမ်းနိုင်စွမ်းရှိပါတယ်ကျွန်တော်မြင်ရတော့အိန္ဒိယကသူ့ရဲ့တန်တမာပုံရိပ်တည်ဆောက်ရမှာဒီထူးခြားချက်ရဲ့အင်အားကိုအသုံးချတဲ့နဲ့ထင်ပါတယ်ဟုတ်ပါတယ်ဖွံ့ဖြိုးတိုးတက်ရေးလုံခြုံရေးဖြူဟာအဆရှိတာတွေလည်းတွဲပြီးတော့လုပ်ရမှာပါဒါပေမဲ့အဲ့ဒီကိစ္စရက်တွေကိုတရုတ်နိုင်ငံကလည်းပေးစွမ်းနိုင်ပါတယ်ဒါပေမဲ့ဒီမိုကရေစီအမွေနဲ့ဆိုရင်တော့အိန္ဒိယကပဲပေးနိုင်စွမ်းရှိပြီးတော့ဒီမိုကရေစီလိုလားတဲ့အရသာပြည်သူတွေနဲ့ချစ်ကြည်ရေးတိဆောက်ရမှာပေါင်ကူတရာအဖြစ်အသုံးပြုနိုင်မှာပါ။ဒါကြောင့်အိန္ဒိယအနေနဲ့တရုတ်ကိုအမှန်တကယ်တံပြန်ခြင်းတယ်ဆိုရင်တော့အဲ့ဒီမျက်နှာစာမှာပို့ပြီးတော့အောင်မြင်အောင်လုပ်ဖို့လိုမယ်လို့ကျွန်တော်ကတော့ထင်ပါတယ်။ဒါကပဲတရုတ်ကိုတံပြန်နိုင်မဲ့ပိုကောင်းတဲ့နည်းလမ်းလို့ထင်ပါတယ်။
So I think that's a better way to counter China in my view.
Yes. Okay. ဒါပေမဲ့ဒီအိန္ဒိယကအဲ့လိုတော့မလုပ်ခဲ့ဘူးမလား။ဒီအခုထိတော့သူတို့မလုပ်သေးဘူးလားမြတ
်။ So far they don't but what's interesting was that
အခုထိတော့သူတို့မလုပ်သေးပေမဲ့စိတ်ဝင်စားစရာကောင်းတာကအဲ့ဒီ New Delhi ဆွေးနွေးပွဲကိုဖွဲ့စည်းပုံခြေခံဥပဒေနဲ့ Federal စနစ်လို့ခေါင်းစဉ်တက်ထားပါတယ်။ဒီခေါင်းစဉ်အောက်မှာကအိန္ဒိယအနေနဲ့ဒီမိုကရေစီလိုလားတဲ့အတိုင်းအတာအဖွဲ့တွေစစ်ကောင်စီစန့်ကျင်အင်အားစုတွေနဲ့ထိတွေ့လာနိုင်မဲ့ကောင်းမွန်ဆန်းသစ်တဲ့ဖြစ်နိုင်ခြေအလားအလာရှိပါတယ်။ပြီးတော့ဒါကလည်းတက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံမယ်လို့အိန္ဒိယနိုင်ငံဂျာယီဝန်ကြီးကပြီးခဲ့တဲ့ဇူလိုင်လကပြောခဲ့တာကနေဖြစ်ပေါ်လာတဲ့ဖြစ်ထွန်းမှုလို့ထင်ပါတယ်။ဒီပြောဆိုထုတ်ပြန်ချက်တွေကိုယုံကြည်ရမယ်ဆိုရင်ဒီမိုကရေစီလိုလားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့ထိတွေ့နိုင်ဖို့စပြီးတော့လှုပ်ရှားတာတွေဆောင်ရွက်လာပြီလို့ယုံကြည်ရမယ်ဆိုရင်တော့ဒါဟာအိန္ဒိယအနေနဲ့ဒီလိုစဉ်းစားလာတဲ့အရေးတစ်ခုကိုစတင်နေပြီလို့ထင်ပါတယ်။ဒါပေမဲ့အိန္ဒိယကထုံးတမ်းဆင်လာရတော့သူ့ရဲ့နိုင်ငံဂျာယီမူဝါဒကစွန့်စွန့်စားစားရဲရဲဝံ့ဝံ့လှုပ်ရတာမျိုးကိုမလိုလားပါဘူး။လုံးလုံးကိုရှေးရိုးဆန်ဆန်တွက်ချက်လှုပ်ဆောင်တတ်ပါ
Orthodox in its foreign policy Myanmar
Yes so suppose they have okay ဒီဆိုကြပါစို့ဗျာဒီတရုတ်နဲ့နီးစပ်တဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တချို့ပေါ့ပြောရရင်ဒီ alpha.ae လို့ကချင်လိုလိုက်တက်ပြီးတော့ KIU တို့လို့အဖွဲ့တွေကိုချင်းကပ်ဖို့အိန္ဒိယကစူးစမ်းလာတယ်ဆိုတော့ဒီလိုချင်းကပ်လာခဲ့ရင်ပြုတ်နိုင်ငံကိုရှုမြင်မလဲဗျာ How would China see this approach
Yeah that's an interesting question I don't
ဟုတ်ပါတယ်အဲ့ဒါစေဝင်စားစရာမေးခွန်းပါအိန္ဒိယကဒီအဖွဲ့တွေနဲ့ထဲထဲဝင်ဝင်လက်တွေ့ကြကြမဟုတ်တဲ့ထိတွေ့ဆက်ဆံမှုဆိုရင်တော့တရုတ်အနေနဲ့ပြဿနာရှိမှာမထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ရင်အိန္ဒိယရောတရုတ်ရောနိုင်ငံစလုံးမှာပထဝီနိုင်ငံရေးဗျူဟာမြောက်ပထဝီရေးရာစဉ်းစားချက်နဲ့စီးပွားရေးအကျိုးစီးပွားရှိနေတယ်ဆိုတော့ကတရုတ်ကနားလည်အတိအမှန်ပြုထားပါလေ။ဒါပေမဲ့အိန္ဒိယနဲ့တရုတ်နိုင်ငံအကြားမှာပုံမှုပြင်းထန်တဲ့နိုင်ငံတီးသန့်ပြဿနာရက်တွေရှိတယ်ဆိုတာလည်းမေ့ထားလို့မရပါဘူး။တင်ရှားဆုံးကတော့နေဆက်အငင်းပွားမှုပါဆိုလိုတာကအိန္ဒိယနဲ့တရုတ်ကတခြားမျက်နှာစာတွေမှာရံပတ်ဟုတ်ပေမဲ့မြန်မာရေးမှာတော့အဲ့ဒီလိုမဟုတ်သေးပါဘူးမြန်မာနိုင်ငံမှာတော့သူတို့ကနယ်မြေပထဝီဝင်နိုင်ငံရေးအပြိုင်ဆိုင်မှုရှိတယ်လို့ပဲပြောရမှာပေါ့အခုချိန်ထိတော့ကြောင်းမတ်ဖွယ်ထိတ်တိုက်ရင်ဆိုင်နေရတာမျိုးမဟုတ်သေးပါဘူးဒါကအမေရိကန်တရုတ်ကိစ္စနဲ့ခက်ဆင်ဆင်တူပါတယ်အမေရိကန်တရုတ်နိုင်ငံဆက်ဆံရေးမှာဆိုရင်လေမြန်မာရေးထက်ဆိုင်ရင်ထိုင်ဝမ်အရေးကပိုပြီးတော့အလေးထားအရေးကြီးနေတယ်လို့ပါပဲဆိုတော့အိန္ဒိယနဲ့တရုတ်ကြားမှာအပြန်အလှန်ဟန်ချက်ညီတံပြန်ထိန်းချောင်းဖို့တခြားတိကျကိစ္စရပ်တွေရှိတယ်လို့ထင်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်ရင်အာရခတတ်တော် AA လိုမျိုးလက်နက်ကင်အဖွဲ့တွေကိစ္စမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုလည်းရှိလာကြောင်းနည်းနည်းတော့ရှုပ်ထွေးတာလည်းမှန်ပါတယ်။ AA ကအိန္ဒိယရဲ့မဟာဗျူဟာနဲ့စီးပွားရေးအကျိုးစီးပွားအတွက်အလွန်အရေးပါတဲ့ကလတန်ဘတ်စုံသုံးတရုတ်ပို့ဆောင်ရေးစီမံကိန်းရဲ့အရေးကြီးလမ်းကြောင်းမှာရှိတဲ့နယ်မြေတွေကိုထိန်းချုပ်ထားလို့ပါ။အဓိကအရေးကြီးဆုံးဖြစ်တဲ့စစ်တွေစိတ်ကမ်းနဲ့အနီးတစ်ဝိုက်အထိလည်း AA ကထိန်းချုပ်လာနိုင်ပါတယ်။အေကရခိုင်ပြည်ချင်းတောင်ပိုင်းကိုလည်းထိန်းချုပ်ထားပါတယ်။ဒါကြောင့်နိုင်ငံရေးပထဝီဝင်အနေထားအရအေကအနာဂတ်မှာအိန္ဒိယအတွက်အလွန်အရေးပါပါတယ်။ဒါကြောင့်ဒီကိစ္စမျိုးမှာဆိုရင်တော့တရုတ်ဘက်ကဘလို့ပဲထင်ထင်အိန္ဒိယကတော့အေနဲ့ထိတွေ့ဆက်ဆံမှာတည်ကြပါတယ်။ဒါပေမဲ့မေးရမယ့်အချက်ကဒီကနေဘလို့သဘောတူညီချက်တွေထွက်လာမလဲဆိုတော့ပါ။တရုတ်ထက်ကျော်ပြီးတော့အိန္ဒိယအပေါ်ပုံပြီးမျက်နှာသာပေးမဲ့သဘောတူညီချက်မျိုးဖြစ်လာမလား။အဲ့လိုဆိုရင်တော့ပို့ပြီးတော့ဇက်ကျိုးကိုတင်းတင်းဆွဲတော့မှာပါဆိုတော့ဒီလိုရှုပ်ထွေးတဲ့ပထဝီဝင်နိုင်ငံရေးမှာပုံသေးယူဆလို့မရတဲ့ကိစ္စရပ်တွေကတကယ့်ကိုအရေးပါပြီးတော့စကားပြောလာမှာ
Dynamics which many moving parts are very much at play
ဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ချင်ပါတယ်။တောင်အမေရိကမှာအကြီးဆုံးဆေးချောက်ပွဲတော်ကိုအာဂျီဒီးနားနိုင်ငံမှာကျင်းပပါတယ်။2024ဆေးချောက်ပွဲတော်မှာတော့ဆေးချောက်အပြင် Magic Mushroom နောက်ဥပဒေရေးရာဆွေးနွေးခန်းတွေနဲ့စိတ်ပိုင်းရုပ်ပိုင်းအဆက်ဆက်ဆိုင်ရာအလုပ်ယုံဆွေးနွေးမှုတွေလည်းပါဝင်ပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတော့မတင်ကီထိုင်စုစည်းတင်ပြထားပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုမှာဒီကျန်းမာရေးဝန်ဆောင်မှုရနိုင်ဖို့အတွက်ကျန်းမာရေးအာမခံဒါမှမဟုတ်ရင်ကျန်းမာရေးအထောက်အပံ့ရှိဖို့လိုအပ်ပါတယ်။အဲ့ဒါတွေမရှိဘူးဆိုရင်ဒီကျန်းမာရေးဝန်ဆောင်မှုနဲ့စေဝါစေအတွက်ကုန်ကျစရိတ်တွေအများကြီးပေးရပါတယ်။ကျန်းမာရေးအာမခံမဝင်ထိုင်တဲ့သူတွေကျန်းမာရေးအထောက်အပံ့ရနိုင်ဖို့အတွက် Asian American Center of Fredericks ဆိုတဲ့အဖွဲ့ကကူညီပေးနေပါတယ်။ဒီလူနည်းစုတွေနိုင်ငံပြောင်းအခြေချလာသူတွေလူမှုအသိုင်းအဝိုင်းထဲမှာတသားတည်းဖြစ်အောင်လို့ကူညီပေးနေတဲ့အဲ့ဒီဒီ AACS ဆိုတဲ့ NGO အဖွဲ့ကကိုင်ဇာပါမနန်တေးဆိုတဲ့ကျန်းမာရေးလုပ်ငန်းကြီးနဲ့ဒီချိတ်ဆက်ပြီးတော့မှကျန်းမာရေးဝန်ဆောင်မှုအကူအညီတွေကိုပေးနေတာပါသူတို့ပေးနေတဲ့အကူအညီတွေကိုဘယ်လိုရအောင်လုပ်နိုင်မလဲဆိုတာကိုဒီ AACF အဖွဲ့မှဒီကျန်းမာရေးဆိုင်ရာကူညီဆောင်ရွက်ပေးနေတဲ့ကိုမင်းရှိန်ကိုမေးကြည့်ထားပါတယ
်ကျွန်တော်ကတော့ community health worker တယောက်ဖြစ်တယ် community engagement specialist တယောက်ဖြစ်တယ်ပေါ့အဓိကတော့ကျွန်တော်ကပမာအတိုင်းအဝိုင်းမှာရှိတဲ့community members တွေကိုအကူအညီပေးတယ်အထူးသဖြင့်ကျန်းမာရေးနဲ့ပတ်သက်ပြီးတော့refer လုပ်ပြီးရပေါ့ Frederick County မှာရှိတဲ့လူပမာ community members တွေကိုသူတို့ကကူညီပေးရပေါ့နောက်ပြီးလို့ရှင်တခြား county ကဟို community members တွေလည်းကူညီပေးပါတယ်သူတို့ပြင်ရတော့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ health insurance ပေါ့အဲဥစားကိုလည်းလျှောက်ပေးတယ် health insurance ကကျွန်တော် Kaiser နဲ့ partner လုပ်ထားတဲ့ program တစ်ခုရှိရပေါ့
အဓိကတော့ဒီကျမကြီးဆိုင်ရာအကူအညီပေးနေတာပေါ့လေဆိုတော့အဲ့လိုကူညီတဲ့နေရာမှာဟိုအမနားလဲတာတော့အဓိကတော့ဒီဆာရွက်ဆာရန်ဟိုအထောက်ထားမရှိသေးတဲ့သူတွေနောက်ဒီငွေချေးရပေါ့နော်အမကန်ကျမကြီးအမကန်ဝဲဖို့မတက်ထိုင်သေးတဲ့သူတွေကိုကူညီရတာဖြစ်တဲ့အခါကျတော့ဒီကွန်မရှင်တို့ဖွဲ့စည်းရနေပြီးတော့တစ်ဆင့်အကူအညီရဖို့အတွက်ပေါ့နော်ဘလို့လူမျိုးနောက်ဘလို့တတ်မှတ်ချက်တွေရှိတယ်ဆိုတော့လည်းအသေးစိတ်ရှင်းပြပေးပါလားရှင
်ကျွန်တော်တို့ရုံးကတော့အဲ့လိုမျိုးတန်တတ်တော့မရှိဘူးပြအဓိကတော့ဝင်ငွေငွေနဲတဲ့လူပြီးတော့ဝင်ငွေကိုပေါ့ cash နဲ့လုပ်တဲ့လူပေါ့အဲ့လိုမျိုးအထူးဖြင့် undocumented ဖြစ်တဲ့လူတွေဆိုဆိုင်းဆိုင်းလည်းမရှိတဲ့လူတွေကအလုပ်လုပ်ကြရဲအလုပ်လုပ်တယ်ဆိုရင်တို့က cash နဲ့ရတယ်ဒီအထူးဖြင့်ဒီ Frederick County မှာဆိုရင်ကျွန်တော်တို့ရဲ့ community ထဲမှာဆိုရင် Spanish speaking community ရဲ့ share ဆိုရင်ပုံများရပေါ့ဒီနေ့ဆိုရင်ကျွန်တော်တို့ insurance ကိုအယောက်600လောက်ပေးရပြဒါပေမဲ့90ရာခိုင်နှုန်းလောက်ကကြာတော့Spanish community ကိုဦးစားပေးပါအောင်ဆိုသူတို့က waiting list မှာပုံများလို့သူတို့ကိုဦးစားပေးတခြား 50% ကိုကြာတခြား community members တွေကိုညဝေပြီးပေးရပေါ့အဲကြောင့်မလို့ကျွန်တော်အတောင်မှာကြာတော့ကျွန်တော် Burmese community ကိုကူညီပေးတယ် insurance ရောက်ပေးတယ်လူမျိုးစားရစားနေမရှိတဲ့လူတွေအတွက်ရောက်ပေးရပေါ့
ဆိုကကိုမေးစိပြောတဲ့အထဲမှာဒီပေးတဲ့လူတွေထဲမှာ90ရာခိုင်နှုန်းကတော့ဒီ Spanish စကားပြောတဲ့သူတွေပေါ့နော် Latino တွေဖြစ်တဲ့ဆိုတော့ကျန်တဲ့90ရာခိုင်နှုန်းမှာရောမြန်မာလူမျိုးတွေအတွက်ကိုဘယ်လောက်ထိသူတို့ကပေးမယ်ဆိုတာမျိုးသတ်မှတ်ချက်ကောရှိလားရှင
်ဟုတ်ကဲ့အခုလောလောဆယ်တော့သူတို့က10ဦး10ယောက်ပေးရပေါ့ပမာလူမျိုး10ယောက်ပေးရတခြားလူမျိုးလည်း10ယောက်ပေးအဲ့လိုမျိုး Indonesian တို့ Thai တို့လည်း10ယောက်စီပေးရသူကအဲ့လိုခွဲပေးရတာပေါ့
ဆိုတော့900ကျော်600ပေးတဲ့အထဲမှာမြန်မာလူမျိုး10ယောက်ပဲဆိုတော့ဒီအစီအစဉ်အကြောင်းကိုမသိလို့လျှောက်တဲ့သူနဲတာလားဒါမှမဟုတ်လို့ရှိရင်ခုနပြောသလိုပဲဒီလူမျိုးတတ်မှတ်ချက်တွေကြောင့်မဟုတ်လို့နဲတာမျိုးပါလား
အစီအစဉ်မသိလို့နည်းနည်းပဲရတယ်လို့ပြောရမှာပေါ့ဘာလို့လဲဆိုတော့ကျွန်တော်အကိုတိုင်းကောင်ဒါမှအခက်ခဲဖြစ်နေရပေါ့ဒီလူမျိုး like your community members ဆို like ပြောနေရအခက်ခဲရှိပေါ့ဆိုကျွန်တော်တို့ရဲ့ community ပမာတိုင်းဝိုင်းမှာကျတော့ဒီလူမျိုး speak up လုပ်ဖို့အခက်ခဲရှိတယ်ဘာလို့ဆိုတော့တို့ကကြောက်ကြရပေါ့ကိုယ်ရဲ့စာရစာတမ်းမရှိရဲ့အခြေအနေရှိတော့တို့လည်းမပြောရတာရှိရပေါ့ဒါပေမဲ့ကိုယ်လူမျိုးချင်းချင်းသွားပြောလို့ရှိရင်တော့တို့ကပြောပြရပေါ့
ဆိုတော့အဲ comment ရှင်တော့ခုပြောသလိုဆိုရင်တော့ဒီအဖွဲ့စီကရအောင်ကူညီပေးနေတဲ့ဒီကျန်းမာရေးထောက်ပံ့ကူညီက American ပြည်ထောင်စုတစ်ခုလုံးမှပေးတာပါဒါမှမဟုတ်ရင်လည်းဒီ DMV area လို့သတ်မှတ်ထားတဲ့ Washington DC Maryland Virginia အဲ့ဒီပြည်နယ်ထဲမှာနေတဲ့သူတွေအတွက်ကိုပဲပေးတာမျိုးပါပါရှင
်ဟုတ်ကဲ့ကျွန်တော်တို့ရဲ့ဆန်မှာကြတော့ပေးတာက DMV area အတူတူပြန် DMV area ကိုပဲပေးတာပေါ့ Mid Atlantic လို့ခေါ်တယ်ဗျဒီ Community Health Access Program ဆိုရောခေါ်တယ် DMV area မှာသူကတကယ်လို့ Virginia မှာဖြစ်တဲ့နေထိုင်နေဆိုရင် Virginia ရဲ့ form ဖြည့်ပေးရပေါ့တကယ်လို့ Maryland မှာနေတဲ့ DC မှာနေဆိုရင်တော့ Maryland ရဲ့ form ဖြည့်ပေးရ
ခုဆိုရင်ဒီအမေရိကန်မှာပေါ့နော်ဒီအနာသိပြီးနောက်ပိုင်းမြန်မာနိုင်ငံပြေးလာတဲ့လူတွေရှိတယ်နောက်တစ်ခါဒီဒုက္ခတဲ့အဖြစ်နဲ့ရှောက်ထားတဲ့သူတွေလည်းအများကြီးရှိပါတယ်ဆိုတော့သူတို့တွေထဲမှာဒီကျမ်းမာရေးအမခန်ဟိုဝယ်ဖို့လောလောဆယ်အခက်အခဲရှိနေတဲ့သူတွေလည်းရှိနေတယ်ဆိုတော့ဒီ commission တော့အခုဒီ AACF ကနေပြီးတော့ season ပြီးတော့ထောက်ပံ့ရအောင်လုပ်ပေးနေတဲ့ကျမ်းမာရေးထောက်ပံ့မှုတွေကိုသူတို့ရအောင်ရောဘယ်လိုမျိုးလုပ်ရမလဲဘယ်လိုရှောက်ရမလဲဆိုတာကိုရှင်းပြပေးပါရှင့
်ဘယ်လိုရှောက်မလဲဆိုတော့ကျွန်တော်တို့ရဲ့ယုံဟိုလာပြီးတော့ပေါ့လာပြီးဆက်တွေ့လို့ရပါတယ် AACF ကိုဆက်တွေ့လို့ရတယ်ကျွန်တော်ကိုလည်းဆက်တွေ့လို့ရတယ်နောက်ပြီးလို့ရှိရင်ကျွန်တော်ကနေပြီးတော့အဲဘာ step တွေလိုလဲဆိုတာကိုလည်းရှင်းပြပေးလို့ရတယ်အထူးသဖြင့်ဒီ undocumented လူတွေအတွက်ကြတော့ကျွန်တော်အနေနဲ့ကတော့ပေါ့သူတို့တကယ်လို့ income ရှိတယ်ဟိုပါပေါ့ under the table cash နဲ့လုပ်တယ်ဆိုလို့ရှိရင်သူရဲ့ဝင်ငွေတွေကိုဘလောက်ရလဲတနေ့မှာဘလောက်ရလဲဆိုတာလေးကို letter နဲ့တခုရေးပေးလို့ရတယ်ပေါ့အဲ့လည်းကဒီဘဒုဘယ် government စီမှာလည်းမရဘူးအဓိကတော့ proof အနေနဲ့ပေါ့ဒီခိုင်စော်ကိုပြပေးရမှာပေါ့ကိုမှဝင်ငွေနည်းအနည်းငယ်ရှိတယ်ဘာလို့လဲဆိုတော့တို့ကသိချင်တာပေါ့ဒီနိုင်ငံမှာလာပြီးတော့ဘလို့နေလဲဘလို့ဘာလုပ်လဲပေါ့တို့ကသိချင်ဘလို့နေထိုင်လဲပတ်စံဘလို့တောင်းလဲဆိုပြီးတို့ကသိချင်တာပေါ့အဲ့ဒါကြောင့်မလို့တို့က letter လေးရေးခိုင်းတကယ်လို့ income မရှိဘူးအသက်ကြီးပိုင်းဆိုလို့ရှိရင်လည်းတို့ကပြောရပေါ့ဘဒုက sponsor ပေးလဲ sponsor ပေးရလူရဲ့ aim မှာအဲ့လိုရဲ့သူက letter recommendation letter တခုလိုတယ်ပေါ့အဲ့လိုစာလေးတခုရေးပေးပြီးတော့တင်လို့ရတယ်ကျွန်တော်တော့ဘာမှမလုပ်ပြအဓိကတော့အဲ့ letter နဲ့ကိုယ့်ရဲ့ ID တခုပေါ့ ID ဆိုတော့ passport လည်းရတယ်အဓိကနာမည်နဲ့မွေးတက်ခဲ့ပါဖို့ပဲအဓိက charitablehealth.kaiserpermanent.org ဆိုပြီးတော့ရိုက်ထည့်လို့ရပါအဲ့ website မှာအမှသူတို့ကပြထားပေါ့ apply now ဆိုပြီးနေလို့ရတယ်ဟောပေါ့ open enrollment ရှိတယ် November 1st ကနေပြီး January 15th တော့လက်ခံနေပေါ့ဒီဒါပေမဲ့ဒီ state မှာရှိတဲ့သူတို့ရဲ့ system ကပေါ့ health system ကnovember ကနေပြီး december အထိပဲသူတို့ကလျှောက်ပေးရပေါ့တကယ်လို့ health insurance လို့ရှင်ရဲ့ဒီ november အစမှာမြန်မြန်လျှောက်ဖို့အရေးကြီးရပေါ့ဒါမှမဟုတ်ရင် december နောက်ကုန်လို့ရှင်သူကကြတော့အဲ့လိုမျိုး special enrollment လို့ခေါ်ရပြအဲ့ဥစားကြတော့ special enrollment အနေနဲ့လူကြီးပိုင်းတို့အဲ့လိုဟိုပါပေါ့ surgeryအဖြစ်မနေလိုအပ်နေတဲ့လူတွေအတွက်အဲ့လိုရှောက်ပေးလို့ရတယ်ပေါ့ဒါပေမဲ့ဒီလိုတာမန်လူတွေအတွက်ကြတော့နိုဝင်ဘာကနေပြီးဒီဇင်ဘာလကုန်ထိတော့ရှောက်လို့ရပါတယ
်ကျမရဲ့အထောက်ပံ့ရဖို့ကူညီပေးနေတဲ့ဒီ Asian American Center of Frederick ကကိုမေးရှင်ဖြစ်ပါတယ်ရှင်သူတို့လိုမျိုးဒီကျမရဲ့အကူအညီရအောင်လုပ်ပေးနေတဲ့ NGO အဖွဲ့အစည်းလိုမျိုးပဲဒီတခြားဒီအကူအညီပေးနေတဲ့အဖွဲ့အစည်းတွေအစီအစဉ်တွေလည်းအမေရိကန်မှာအများကြီးရှိပါတယ်လို့သူကအကြံပေးပါတယ်ရှင်ကျမဆုမြတ်ပါမှာ
စီးပွားရေးကဏ္ဍအစားမဆူမြတ်မွန်ရဲ့အမေရိကန်မှာကျန်းမာရေးအာမခံဝယ်ဖို့အခက်အခဲရှိနေသူတွေကျန်းမာရေးစောင့်ရှောက်မှုရဖို့ AACF ဆိုတဲ့ NGO အဖွဲ့ကကူညီပေးနေတဲ့လူမှုရှုခင်းအစီအစဉ်ကိုမှားယွင်းစွာတင်ဆက်ပေးခဲ့မိတဲ့အတွက်သောဒရှင်တွေကိုတောင်းပန်ပါတယ်ခင်ဗျာဒီတကတော့တကယ့်ကိုစီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မတ်တငီထိုင်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ
အာဂျင်တီးနားနိုင်ငံဘွီနိုအေရစ်မှာလုပ်တဲ့စီးချောက်ပွဲတော်မှာကုန်ပစ္စည်းတွေကိုကြည့်ရှုဖို့နောက်ဆွေးနွေးပွဲတွေနဲ့အလုပ်ရုံဆွေးနွေးပွဲတွေကိုတက်ရောက်ဖို့လူအများအပြားလာရောက်ကြပါတယ်စီးချောက်ပွဲတော်ကိုစီစဉ်တဲ့ Sylvester Barcelo ကအခုလိုရှင်းပြပါတယ်
Tenemos más de 130 empresas participando.
ဝင်ပြတာတဲ့ကုမ္ပဏီပေါင်း130ကျော်ရှိပါတယ်အာဂျင်တီးနားနဲ့ကမ္ဘာ့တဝန်ကကုန်အမှတ်တရစိတ်ပေါင်း180ကျော်ပါဝင်ပါတယ် Expo Cannabis စီးချောက်ပွဲတော်ကဒီနေ့မှာအရင်ကထည့်သွင်းနေကြအစီအစဉ်တွေကိုပြန်ထည့်ထားသလိုပဲအစီအစဉ်သစ်တွေလည်းပါဝင်ပါတယ်တဲ့ဒီတဲ့ကတစ်ခုကတော့မှုပြကန်းဖြစ်ပြီးမှုမျိုးစိတ်10ခုကိုအများပြည်သူကြည့်ရှုနိုင်ကြပါတယ်ပွဲတော်စီစဉ်သူဘာဆလိုကဒီလိုမှုမျိုးစုံအပင်ပေါင်းစုံကိုတပြိုင်တည်းစိုက်ဖို့ဆိုတာကလွယ်တဲ့အကြောင်းဒါပေမဲ့လည်းကြိုးစားရာကြိုးနဲ့တဲ့လို့ပြောပါတယ်ဒါဟာအာဂျင်တီးနားမှာတော့အကြီးဆုံးမှုပြကန်းလို့လည်းသူကပြောပါတယ်
လူစုကိုရှယ်ရုံ Expo Canary
တောင်းမှုစိတ်ကွဲ20ကျော်ပါဝင်ပြသထားပါတယ်။မူရီကိုတစ်ချိန်တည်းတစ်ပြိုင်တည်းကြီးပြင်းလာအောင်စိုက်ပျိုးရတာကစိန်ခေါ်ချက်ဖြစ်ပါတယ်။ဒါပေမဲ့လည်းစီးချောက်ပွဲတော်မှာတော့အာဂျင်တီးနားရဲ့အကြီးဆုံးမှုပြကန်းကြီးကိုစီမံနိုင်ခဲ့ပါတယ်လို့ပြောခဲ့တာပါ
။ Sí, como con microdosis vienen revolucionando.
ဒီစိတ်ကြွားရင်မှုစေတဲ့မူရီဟာဆိုရင်စီးပဆန်ရအသုံးဝင်လာနိုင်တယ်လို့လည်းဒီပြပွဲမှာအမွန်တင်ထားပါတယ်။ပိုဆိုင်ပြုံးမှုကိုအထူးပြုတဲ့ဓာတုအင်ဂျင်နီယာရိုဆာနာဟာကူလီနီကအခုလိုပြောပါတယ်
။အဆောင်က
tienen muchos beneficios.
Mori ma ga ajo jesu mya soa shin nai ma de. Se pamana ane a mya ga ro kroun ma ma mu ti ba de.
2024 စီးကြောက်ပွဲတော်ဟာဆိုရင်စီးပညာနဲ့လူမှုဝန်းကျင်မှာစီးကြောက်နဲ့ Magic Mushrooms တို့တဖြည်းဖြည်းချင်းတိုးတက်ပြောင်းလဲလာမှု
ကိုလေးထားလိုက်တာထုံလိုက်တာ
တစ်ဖက်မှာလည်းအာဂျင်တီးနားနိုင်ငံမှာဒီပင်နေတရားဝင်စိုက်ပျိုးခွင့်ရရေးလက်ရှိကြုံနေရတဲ့ဥပဒေရေးရာအခက်အခဲတွေကိုလည်းပြသထားပါတယ်မှုစိုက်ပျိုးမှုကိုအထူးပြုတဲ့ဓာတုအင်ဂျင်နီယာစီစီလီယာကာရီလိုပင်တိုကအခုလိုပြောပါတယ
် Recorrido de los hongos me parece que se puede atar mucho al recorrido
လူမှုပတ်ဝန်းကျင်စီမံခန့်ခွဲမှုစိုက်ပျိုးမှုသတင်းအချက်အလက်ဖလှယ်မှုဥပဒေရေးရာကိစ္စတွေကုရုံအသုံးပြုမှုတို့မှာမှုဟာဆိုရင်ဆေးချောင်းမှာလုပ်ခဲ့ရတဲ့လုပ်ငန်းစဉ်တွေနဲ့တိတ်ကိုနှိဆက်တူညီပါတယ
်ဆေးချောင်းမှုတို့နဲ့ပတ်သက်တဲ့ဥပဒေအပြောင်းလဲတွေကိုလည်းရှင့်နေတွေကပြပွဲမှာရှင်းလင်းအကြံပြုချက်ပါတယ်အာဂျင်တီးနားနိုင်ငံမှာတော့စိတ်ကိုပြောင်းလဲစေတတ်တဲ့မှုဟာမူရစီဝါထင်းချုံမှုဥပဒေတွေနဲ့ထင်းချုံမထားသေးတဲ့အကြောင်းရှင့်နေဗစ်တိုးရီးယားဘာကာပူနာတိုကရှင်းပြပါတယ
်။ La mayoría de la de la
မော်အများစုကတော့စိတ်ကိုပြောင်းလဲစေတဲ့မူရစီဝါထင်းချုံမှုအောက်မှာမရှိပါဘူး
။ဒါပေမဲ့လည်းစီးချောင်းစိုက်ပျိုးရေးနဲ့ပတ်သက်လို့တော့အာဂျင်တီးနားမှာဥပဒေအပြောင်းလဲတွေရှိလာတယ်လို့လည်းသူမကထောက်ပြပါတယ
် Respecto a la cuestión de la industria del cannabis en Argentina
Argentina ရဲ့စီးချောင်းစီကံထိုင်နေဌာနကပြီးခဲ့တဲ့တလလောက်တုန်းကပဲနိုင်ငံတော်အပြောင်းလဲတစ်ခုလုပ်ခဲ့ပါတယ်။လာမယ့်လတွေအတွင်းမှာပဲစီးပွားဖြစ်စီးချောင်းစိုက်ပျိုးသူတွေအတွက်သာ agency ကနေလုပ်ကန်ခွင့်ခွင့်ပြုချက်တွေချထားပေးမှာဖြစ်ပါတယ်။ဒါကြောင့်လဲဆေးဘက်သုံးဆေးချောက်စိုက်ပျိုးထုတ်လုပ်မှုကဏ္ဍရဲ့အနာဂတ်မှာမရေရာဖြစ်စေပါတယ
်။ဆေးချောက်ဆိုင်ရာဥပဒေစည်းမျဉ်းစည်းကမ်းတွေကိုစိတ်မဝင်စားသူတွေအနေနဲ့လဲစိတ်ပိုင်းယုံပိုင်းအဆက်ဆက်ဆိုင်ရာအလုပ်ယုံဆွေးနွေးပွဲတွေကိုတက်ရောက်နိုင်ပါတယ်။ဒီစီဇန်တွေကိုတော့စိတ်ပညာရှင်လာဒီဆီယာပူလက်စကီနဲ့အဒရီယာနာဂွန်ဇာလက်လိုဇာတို့ကဦးဆောင်ကြပါတယ်။
Para nosotras contar con herramientas que
la Corain Tahasada ဖြစ်အောင်နေထိုင်နိုင်ရေးအထောက်အကူဖြစ်စေမဲ့နီလာတွေပေးအပ်နိုင်ဖို့ကအထူးကရည်မှန်းချက်ဖြစ်ပါတယ်
။ပြပွဲကိုစီစဉ်တဲ့ဘာဆလိုကတော့ဒီပြပွဲဟာဆိုရင်စီးကြောက်အသုံးပြုခွင့်အတွက်တိုက်တွန်းဆောင်ရွက်မှုကိုအလေးထားတဲ့တစ်ချိန်တည်းမှာပဲကျန်းမာရေးအတွက်လည်းပါဝင်ပါတယ်လို့ပြောပါတယ်။အာဂျင်တီးနားနိုင်ငံရဲ့စီးကြောက်ဆိုင်ရာစည်းမျဉ်းစည်းကမ်းထိန်းသိမ်းရေးအေဂျင်စီကစီးကြောက်ဖွံ့ဖြိုးရေးနဲ့ဥပဒေတနာနဲ့ဆက်ဆက်တဲ့စီမံကိန်း50ချောကိုကြီးကြပ်နေတာဖြစ်ပြီးပြည်ပဈေးကွက်ကိုတင်ပို့နိုင်ရည်ရည်မှန်းထားတာနဲ့အတူစီမင်းစည်းကမ်းမူပေါင်းတွေချမှတ်နိုင်ရည်ကိုလည်းဆောင်ရွက်နေတာဖြစ်ပါတယ်။ပြည်ရင်းမှာဈေးဘက်3ဈေးချောက်ဈေးကွက်တိစောက်ဖို့ရည်မှန်းထားတယ်လို့ပဲပြည်ပတင်ပို့မှုနဲ့နိုင်ငံခြားငွေလည်းရှာဖွေလိုနေတာဖြစ်ပါတယ်။စီဝါကန္တမှာစီးချောက်သုံးထုတ်ကုန်တွေခွင့်ပြုထားသလိုစီးချောက်အခြေခံစီးဝါတွေကိုလည်းကျန်းမာရေးအမကန်ကဝယ်ယူခွင့်ပေးဖို့လည်းညွှန်ကြားထားပါတယ်။အာဂျင်တီးနားအမျိုးသားမျိုးစစ် Institute ကနောက်ကျောင်းလိုက်နိုင်တဲ့ခြေရခံနိုင်တဲ့စီးချောက်မျိုးစစ်73မျိုးကိုလက်ရှိမှာခွင့်ပြုထားပါတယ်။ Santa Fe ပြည်နယ်မှာရှိတဲ့ဆေးဘက်ဆိုင်ရာစီးချောက်သုတေသနနဲ့ဖွံ့ဖြိုးရေးစင်တာမှာဆိုရင်စီးချောက်ပင်200ကျော်အမျိုးအစားစုံစိုက်ပျိုးထားပြီးထုတ်လုပ်သူတွေကိုစိုက်ပျိုးထုတ်လုပ်ရေးဆိုင်ရာအတွေ့အကြုံတွေမျှဝေကူညီဖို့ဖြစ်ပါတယ်။2025ခုနှစ်အရောက်မှာစီးချောက်စိုက်ပျိုးထုတ်လုပ်မှုကနေအလုပ်အကင်ပေါင်း1000ဖန်တီးနိုင်ပြီးပြည်တွင်းအယောင်ဒေါ်လာ3500ပြည်ပတင်ပို့မှုကနေဒေါ်လာ3500လောက်ရရှိဖို့အာဂျင်တီးနားအစိုးရကရည်မှန်းထားတာဖြစ်ပါတယ်။ပြည်ရင်းလုပ်ငန်းပန်ပါဟပ်ဟာဆိုရင်ပထမဆုံးလုပ်ကင်ခွင့်ရတဲ့ပုဂ္ဂလိကလုပ်ငန်းဖြစ်ပါတယ်။ဘွေနိုအေရစ်မှာ2021ခုနှစ်ကစလို့စီးဝါအဆင့်စီးချောက်ကိုစတင်စိုက်ပျိုးတာဖြစ်ပါတယ်။စီးချောက်ထုတ်လုပ်ရေးနဲ့ဆက်ဆက်တဲ့ပုဂ္ဂလိကလုပ်ငန်းကြီး200လောက်နဲ့ဆောင်ရွက်နေကြတာဖြစ်ပါတယ်။လက်တင်အမေရိကန်နိုင်ငံတွေဟာအခုဆိုရင်စီးချောက်စိုက်ပျိုးထုတ်လုပ်ဖြန့်ဖြူးသုံးစွမှုမှာစီးမျဉ်းစည်းကမ်းတွေကိုတဖြည်းဖြည်းချင်းလျှော့ချပေးလာနေကြပါတယ်ရှင်။
မတင်ဂီတာစူးစီးတင်ပြခဲ့တဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA Radio ရုပ်သံစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်သောတာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ VOA မြန်မာပိုင်းကိုစာရိုက်သားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ်ရင် Facebook ကနေဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာဆက်ပြီးတော့တက်တဲ့အောင်သတင်းလာအစီအစဉ်ကိုတင်ပြပါမယ်ကိုရီးယားပေါ့ဂီတာ MM MAMA ဆူပေးဘက်ကိုအမေရိကန်နဲ့ဂျပန်နှစ်နေရာကွဲပြီး၃ရက်ကျင်းပသွားပါတယ်ဒီလိုနာမည်ကျော်ကြားသူတွေအမှုပညာတည်င်းကိုတော့တက်တန်အောင်အစီအစဉ်မှာမအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကိုရီးယားကေပေါ်ရဲ့2024ခုနှစ်မမဂီတာဆုပေးပွဲကိုဂျပန်နိုင်ငံအိုဆာကာမြို့ကချိုဆဲရာဒုံးမှာနိုဝင်ဘာလ23ရက်နေ့စနေနေ့ကအပြည့်အသက်ကျင်းပခဲ့ပါတယ်။ဒီဆုပေးပွဲကကိုရီးယားကေပေါ်ဂီတာရဲ့တကွာလုံးပြန့်နှံ့အလွှမ်းမိုးနိုင်မှုအတိုင်းအတာနဲ့ဂျပန်နိုင်ငံမှာဘလောက်လူကြိုက်များရေပန်းစားလဲဆိုတာမိမောင်းထုတ်ပြဖို့ရည်ရွယ်ကျင်းပတာပါ။၃ရက်တာကျင်းပတဲ့ဒီဆုပေးပွဲမှာတော့ထိတ်တန့်ဆိုတော်ရီရဲ့ဖြိုဖြွေမှုတွေလည်းပါဝင်ပြီးတော့ကေပေါ်ဂီတာလောကတွေကထူးခြားထင်ရှားတဲ့အောင်မြင်မှုတွေကိုအတိအမှတ်ပြုချီးမြှင့်ခဲ့ပါတယ်။ Right Here ဖြိုဖြွေပွဲခီးစဉ်ပြီးရောက်လာတဲ့17အဖွဲ့ကကွာကြောအောင်မြင်မှုတွေတွေစုတွေရရှိခဲ့တာပါ
Yeah, definitely the super lady.
G-Idol အဖွဲ့ကတော့သူတို့ရဲ့ဒုတိယမြောက် Dale Album Super Lady ပါဝင်သူတို့တေချာလောက်ပြနိုင်တဲ့နှစ်တစ်နှစ်ဖြစ်နေအတိအမှတ်ပြုခံရပါတယ် Toxic Step Body တချင်းတွေနဲ့ဒီနှစ်ထဲမှာဂီတဆင်မြင်မော်ရောက်လာတဲ့မြောင်းအဖွဲ့ကတော့လူကြိုက်များစွာအမှုပညာရှင်တက်စုရခဲ့တာကြောင့်သူတို့ဂီတအမျိုးအစားရဲ့ပြောင်းလဲဖွံ့ဖြိုးမှုကိုသိသာထင်ရှားစေခဲ့ပါတယ်အစ်မအဖွဲ့ရလဲစွတော်တော်များများရရှိခဲ့ပြီးတော့ Super Nova တချင်းနဲ့ Visa ကောင်းဆုံးတချင်းစု Armageddon တချင်းနဲ့အကောင်းဆုံးဂီတဗီဒီယိုစုပါဝင်စုတွေအများပြားရရှိခဲ့တာပါမမစုပေးပွဲကိုဒုတိယကြိမ်တက်ရောက်လာတဲ့အဆိုတော် PP ကဒီပွဲမှာဖျော်ဖြေခွင့်ရတာနဲ့ပတ်သက်လို့အရန်ကိုစိတ်လှုပ်ရှားမိတယ်လို့ပြောပါတယ
် To Mama it's really really amazing because this is my second
မမကလာတာတိတ်ကောင်းပါတယ်ဒါကကျမဒီကိုလာပြီးဖြော်ပြတာလာတာဒုတိယအကြိမ်ဖြစ်ပါတယ်ပထမတစ်ခေါက်အတွေ့အကြုံတိတ်ကိုကောင်းခဲ့လို့အခုတစ်ခါအတွက်အထူးစိတ်လှုပ်ရှားနေမိပါတယ်လို့သူကပြောပါတယ် K-pop ကဘာကြောင့်အဆိုတော်တဦးဖြစ်တဲ့ G-Dragon ခဏတည်းကြောနားနေခဲ့ပြီးတော့မှအခု power ဆိုတဲ့တကူတော်တချင်နဲ့ပြည့်သက်ရှည်ပြန်ပြီးရောက်လာခဲ့ပါတယ် Mnet Asha Guitar ဆုပေးပွဲကိုဒီတစ်ခါမှပထမအဦးဆုံးအကြိမ်အနေနဲ့နိုင်ငံနှစ်နိုင်ငံဖြစ်တဲ့ American နဲ့ Japan မှာသုံးရက်တာကျင်းပခဲ့တာဖြစ်ပါလိမ့်ရှင
် BOA တနင်္ဂနွေညပိုင်းမြန်မာအစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်ခင်ဗျာအခုတစ်ခါတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရီးယားကေပေါ်ရဲ့2024ခုနှစ်မမဂီတာဆုပေးပွဲကိုဂျပန်နိုင်ငံအိုဆာကာမြို့ကချိုဆဲရာဒုံးမှာနိုဝင်ဘာလ23ရက်နေ့စနေနေ့ကအပြည့်အသက်ကျင်းပခဲ့ပါတယ်။ဒီဆုပေးပွဲကကိုရီးယားကေပေါ်ဂီတာရဲ့တကွာလုံးပြန့်နှံ့အလွှမ်းမိုးနိုင်မှုအတိုင်းအတာနဲ့ဂျပန်နိုင်ငံမှာဘလောက်လူကြိုက်များရေပန်းစားလဲဆိုတာမိမောင်းထုတ်ပြဖို့ရည်ရွယ်ကျင်းပတာပါ။
ဝပီတစီညွေရေးတက်မတော် UWSC ရဲ့ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်မှာအခြေစိုက်တဲ့ UWSC တောင်ပိုင်းတက်ခွန်တစ်စစ်ဒေသဟာ2009ခုနှစ်ဝန်းကျင်ငါစတင်တည်ထောင်ခဲ့တဲ့အဲ့ဒီစခန်းကိုဒီအခုလာမဲ့ဒီဇင်ဘာလအလယ်ပိုင်းမှာစတင်ပြီးတော့ဖျက်သိမ်းပေးဖို့ထိုင်းနိုင်ငံကတောင်းဆိုထားတယ်လို့ဆိုပါတယ်ခင်ဗျာဒီအပိုင်းမှာတော့ထိုင်းနိုင်ငံမဲအောင်ဆောင်ခိုင်နဲ့ထိစပ်နေတဲ့ UWSC တောင်ပိုင်းတစ်ခွန်တစ်စစ်ဒေသစခန်းတချို့ကိုထိုင်းတော်ဝင်တပ်မတော်ကဖယ်ရှားခိုင်းဖို့တောင်းဆိုခဲ့တဲ့အကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ဒီ UWSC ရဲ့ပြောရေးဆိုခွင့်ရှိသူကလည်းအတည်ပြုပြောဆိုထားပါတယ်မြန်မာနိုင်ငံလက်နက်ကိုင်တပ်ဖွဲ့တွေဆုံးသက်ပြီးညီညာရေးအတွက်သက်ဆိုင်သူတွေအားလုံးဆွေးနွေးဖြည့်ဆည်းကြဖို့အမျိုးသားနေအထိမ်းအမှတ်ဖြစ်တဲ့ပုံရဟမင်းကြီး Francis ကတောင်းဆိုလိုက်ပါတယ်အလားတူပဲမြန်မာနိုင်ငံအပါအဝင်ကဘာတလွားမိုင်းလက်နဲ့ထုတ်လုပ်အသုံးပြုမှုတွေကိုရပ်တန့်ဖို့ပုံရဟမင်းကြီးနဲ့ကုလသမဂ္ဂအကြီးအကဲတို့ကဒီကနေ့ပဲတိုက်တွန်းလိုက်ကြပါတယ်ခင်ဗျာ UK နိုင်ငံကဇိမ်ခံတင်မောတွေဆောက်လုပ်တဲ့နာမည်ကြီးကုမ္ပဏီတစ်ခုကိုတင်သွင်းခွင့်တားမြစ်ထားတဲ့မြန်မာနိုင်ငံကကျွန်းတစ်တွေကိုဝယ်ယူအသုံးပြုမှုနဲ့ပေါင်ငွေ3သိန်းခွဲကျော်တန်ကြီးနဲ့တင်ဆက်မှုတွေလုပ်ဖို့တရားရုံးကပြီးခဲ့တဲ့တောက်ချာနေ့ကပဲအမိန့်ချမှတ်ခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီညအစီအစဉ်ထုတ်လွှင့်မှုကတော့မခင်လေးဖြစ်ပြီးတော့အတန်လွင့်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်နဲ့ဂျွန်ဘေးဟာဇက်တို့ဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးပြကင်းဝေးပြီးတော့ ဟိုကောင်းမွန်စွာနှစ်ချိုက်အိတ်ဆက်နိုင်ကြပါစေခင်ဗျာကျွန်တော်ကတော့စံကြောပါခင်ဗျာ